ကနေ10နာရီထိအိုင်လိုမီတာ1925 30နဲ့ VOF ဒီညတော့စီစဉ်မှုကတော့ကျွန်တော်ကျန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်နဲ့ယူကရိန်းသမ္မတဗလိုဒီမီယိုဇလင်စကီတို့ကီယက်မြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကနောက်ထပ်ထောင်းလန်းလေးချမှတ်လိုက်တဲ့အပေါ်မှာနိုင်ငံတကာကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေဘက်မှာတော့ကလေးတောင်ပိုင်းမှာတိုက်ပွဲတွေကြောင့်ဆစ်ဆောင်နေရတဲ့ဒေသခံတွေမြစ်ဖြတ်ကူးစင်မှာတရားကြိုးကြလို့တေဆုံးတာတချို့ရှိခဲ့ပါတယ
်။ခုနှစ်ယောက်ကလောက်ပြန်ရပြီ။နှစ်ယောက်ပြောင်းနေသေးလို့ပြောနေကြတယ်။သူကတခြားရွာရိုးရှိပြီးတော့ခါကျတော့ခုနှစ်ရွာကြီးကတော့သူမသိရသေးဘူး။ခုနှစ်ယောက်ပဲလောင်းရထားတဲ့အတွက်ပဲသိကြအပြည့်ပြုနိုင်သေးရတယ်။ကြာနေရတဲ့ရေကြည့်မှာဗျာ။မတော်များကြရမယ်လို့တချို့ကကြားလို့ရေကူးနိုင်သွားတဲ့နေသားတွေရှိမှာဗျာ။
ဒေသရင်းကဒုက္ခသည်တွေကိုအကူအညီပေးနေသူကိုဇင်မင်းမောင်ပြောသွားတာဖြစ်ပါတယ်ဒီကြောင်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ဖအံတောင်ကလေးအချင်းထောင်တွင်မှာနိုင်ငံရေးကျင်းသားတို့ဆန္ဒပြခဲ့တဲ့အခြေအနေဒီထိုင်းနိုင်ငံမှာတော့ဒီမြန်မာနိုင်ငံဘက်ကတရားမဝင်ဝင်ရောက်လာတဲ့သူတရားကြော်ကိုထိုင်းအာဏာပိုင်တွေဘက်ကဖမ်းဆီးလိုက်တဲ့အခြေအနေအပါအဝင်ဂျပန်နိုင်ငံကယထားတွေဘလူးစွမ်းအင်တွေကိုပြောင်းလဲအသုံးပြုဖို့လုံနေတယ်ဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားထံကလောင်စာဆီဝယ်ယူတင်သွင်းမှုကိုပိတ်ပင်ကန့်သတ်ဖို့ယူကရိန်းကတောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်နဲ့ဒီကနေ့ကီးဗ်မြို့မှာတွေ့ဆုံပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းကိုစစ်ရေးစီးပွားရေးနဲ့ဆန္ဒမှုဆိုင်ရာအကူအညီတွေပေးရတဲ့အတွက်အစိုးပြချက်တင်သွင်းဖို့ပြင်ဆင်နေပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာမြို့တော်ကီးဗ်အပြင်ရုရှားတပ်ဖွဲ့တွေပြန်ယူသိမ်းသွားပြီးအရသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရကြောင်းတွေ့ရှိခဲ့ရတဲ့ဘူချာမြို့တို့ကိုတွားရောက်ကြည့်ရှုခဲ့ပါတယ်။အဲဒီလိုအရသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာတွေ့ရှိခဲ့ရတဲ့အတွက်စစ်ရာဇဝမှုကျွလွန်ငယ်ချင်းရှိမရှိစုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။ဒီကိစ္စစုံစမ်းစစ်ဆေးဖို့အတွက်ရုရှားအနေနဲ့နိုင်ငံတကာရာဇဝတ်တရားရုံးICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်ပါတယ်။ဒါအပြင်21ရာစုမှာအခုလိုစစ်ပွဲတွေဖြစ်နေတယ်ဆိုတာလက်ခံလို့မရနိုင်ဘူးလို့လည်းအတွင်းရေးမှူးချုပ်ဂူတဲရက်စ်ကပြောပါတယ်
။ There is no way a war can be acceptable in the 21st century. Look at
this. စစ်ပွဲများများအဆုံးသတ်လေယူကရိန်းရုရှားနဲ့တကမ္ဘာလုံးအတွက်အကျိုးရှိလေပဲလို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်။အတွင်းရေးမှူးချုပ်ဂူတဲရက်စ်ဟာရုရှားသမ္မတဗလာဒီမီယိုပူတင်နဲ့အင်ကာနေကမော်စကိုမြို့မှာတွေ့ဆုံခဲ့ပြီးဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရှီလာထဲမှာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုတွားရောက်ဖို့ရှိပြီးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအင်ရှင်ကောင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်သမ္မတဘိုင်ဒန်ဟာအာရှတိုက်ကိုမေလ20ရက်ကနေ24ရက်နေ့အထိတွားရောက်မှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာမလကသမ္မတရွေးကောက်ပွဲမှာအနိုင်ရထားပြီးမေလ10ရက်နေ့မှာသမ္မတဒီအဖြစ်စပီတာဝန်ယူမဲ့ယုံဆုယိုးနဲ့တွေ့ဆုံမှာဖြစ်ပါတယ်ဂျပန်နိုင်ငံမှာတော့ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံမှာဖြစ်ပြီးဂျပန်နိုင်ငံမှာရှိနေစဉ်အတွင်းကွက်လေးနိုင်ငံကခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲဟာခေါင်းဆောင်တွေအားလုံးလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲလားအွန်လိုင်းဆွေးနွေးပွဲလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကွက်အဖွဲ့ထဲမှာအမေရိကန်ဂျပန်ဩစတြေးလျနဲ့အိန္ဒိယနိုင်ငံတို့ပါဝင်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကမနေ့ဧပြီလ29ရက်နေ့မှာထောင်ဒဏ်5နှစ်ထမှန်ချမှတ်လိုက်တာဟာလောက်ကျန်ချမှတ်တဲ့စီရင်ချက်ဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကမနေ့ကအထက်လွှတ်တော်မှာမြန်မာပြည်အရေးနဲ့ပတ်သက်လို့ပြောကြားတဲ့မိန့်ခွန်းမှာဖက်သွင်းပြောကြားခဲ့ပါတယ်သူ့ရဲ့နိုင်ငံရေးလှုပ်လာတဲ့တက်တန်းတစ်လျှောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုနဲ့အတူရည်တည်ခွင့်ရခဲ့တဲ့အတွက်ဂုဏ်ယူကြောင်းမြန်မာနိုင်ငံရဲ့အခြေအနေကိုမနေ့ကစလို့အနိကစောင့်ကြည့်နေကြကြောင်းမြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရကဘာတွေလှုပ်ဆောင်မယ်အထူးသဖြင့်ဘလို့ဒဏ်ခပိတ်ဆို့မှုတွေချမှတ်ပြီးစစ်အုပ်စုကိုဖိအားပေးမယ်ဆိုတာကိုစောင့်ဆိုင်းနေကြောင်းစစ်မှန်တဲ့မြန်မာနိုင်ငံကိုစားပြုအဖွဲ့ကိုအမေရိကန်ကဘလို့ထောက်ပံ့မှုတွေပေးမလဲလာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲတွင်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ဘလို့လှုပ်ဆောင်ကြမလဲဆိုတာကိုစောင့်ကြည့်နေကြောင်းအထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲဒေါန်ဆန်းစုကြည်ကိုထောင်ဒဏ်5နှစ်ချမှတ်လိုက်တဲ့အပေါ်ပြင်သစ်နိုင်ငံကပြစ်တင်ရှုံချလိုက်ပြီးမလေးရှားနိုင်ငံသားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကလည်းစိုးရိမ်မိကြောင်ပြောပါတယ်။ဒ တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာမြန်မာပြည်သူတွေရဲ့သဘောဆန္ဒနဲ့လုံးဝဆန့်ကျင်ပြီးဒီမိုကရေစီနိလာအရာရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုစစ်ကောင်စီကမေးမိန်ပျောက်ကွယ်တော့အောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့ပြင်သစ်နိုင်ငံသားရေးဌာနရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါဟာမနစ်ဖေဖော်ဝါရီလ၁ရက်နေ့မှာစစ်ကောင်စီကအာဏာသိမ်းယူလိုက်တဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုကိုမထေမဲ့မြင်ပြုလိုက်ခြင်းဖြစ်တယ်လို့လည်းညင်ညာချက်မှာဖော်ပြပါတယ်။အလားတူပဲမလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖိုဒင်အဗ်ဒူလာကလည်းအခုလိုတောင်းဆန်းစုကြည်ပေါ်စီရင်ချက်ချလိုက်တဲ့အပေါ်ဆိုရမိကြောင်းနဲ့မြန်မာနိုင်ငံအတွင်းအခြေခံလူ့အခွင့်အရေးတွေနဲ့တရားဥပဒေစိုးမိုးမှုပေါ်ထွန်းလာပါစေလို့မနေ့ကရက်စွဲနဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အလားတူပဲတောင်းဆန်းစုကြည်အပေါ်ပြစ်ဒဏ်ချမှတ်လိုက်တာနဲ့နိုင်ငံရေးအကျဉ်းသား13,000ကျော်ကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်ဒရုစ်ကဝေဖန်လိုက်ပါတယ်တရားဝင်အစိုးရမဟုတ်တဲ့မြန်မာစစ်ကောင်စီကအဓိပ္ပာယ်မရှိတဲ့ပြစ်ဒဏ်တွေချမှတ်နေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်ဒရုစ်က Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာလူသိများတဲ့ရှင်းနေတယောက်ဖြစ်သူတရားလွတ်တော်ရှင်းနေဒေါ်ရွတ်နှုအောင်ဧပြီလ29ရက်နေ့ညနေပိုင်းကမန္တလေးမြို့မှာဖမ်းဆီးခံခဲ့ရပါတယ်အန်အေဒီအစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်အမှုရုံးချိန်တွေအတွက်အိုးဘိုထောင်တွင်သွားရောက်အမှုလိုက်ပြီးအခုလိုဖမ်းခံခဲ့ရတာဖြစ်တယ်လို့သိရပါတယ်။ဖမ်းခံရတာနဲ့ပတ်သက်လို့ဒေါ်ရွတ်နှုအောင်နဲ့ရင်းနှီးသူတယောက်ကအခုလိုပြောပြပါတယ
်။အဲညကဖြစ်မယ်။မနေ့ရက်ကကျွန်တော်စကားပြောသေးတယ်။ဟိုညကမှပါသွားတာလို့ပြောတယ်။အစပိုင်းနေ့ကသူတို့ကရှောင်နေရတယ်ပြောတယ်။ကပြီးဆန္ဒပြတဲ့အချိန်မှာပါတယ်တဲ့ကသူကစီးရင်နေလောက်ပါတာ။ဆန္ဒပြတဲ့အချိန်မှာပါခဲ့လို့။ဟိုရန်ကုန်ကရှင်းနေတယောက်ကိုနေပြီးတော့မှအမှုစိတ်ရင်းနဲ့ဖမ်းတယ်လို့ပေါ့။ဆက်ရငုံကငါငါကဲ့နဲ့ဖွင့်ထားတယ်လေ။ဒါကသူကလာပြီးဒီမှာဆက်တော့ဒီမှာကြောက်မှသူကဖမ်းခံတယ
်။တရားလွတ်တော်ရှင်းနေဒေါ်ရွတ်နှုအောင်ဟာဒေါက်တာဇော်မြင့်မောင်ရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေကျွလွန်နေဆိုတဲ့အမှုနဲ့အာဂရီလိုက်စားမှုတွေအနယ်ဒီအစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်နဲ့စွန့်အင်ဝန်ကြီးဦးဇာနီအောင်ရဲ့အမှုတွေအပြင်အနယ်ဒီပါတီနာယကဦးဝင်းထင်ရဲ့အမှုတွေအတွက်လည်းလိုက်ပါဆောင်ရွက်ပေးနေသူဖြစ်ပါတယ်။2019ခုနှစ်တုန်းကမြန်မာနိုင်ငံမှာလူအများစိတ်ဝင်စားကြတဲ့အသက်နှစ်နှစ်ကျော်မိန်းကလေးငယ်လေးဗစ်တိုးရီယာလိမ်ပိုင်းဆိုင်ရာကျွလွန်ခံခဲ့ရတဲ့အမှုမှာဒေါ်ရွတ်နှုအောင်ဟာအမှုလိုက်ပေးခဲ့သူရှင်းနေတယောက်ဖြစ်ပါတယ်။ရှင်းနေဒေါ်ရွတ်နှုအောင်ကိုဘာကြောင့်ဖမ်းဆီးရဲဆိုတာတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ
။အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါသေးရှင
်။ VOA American တန်ရဲ့စက်တာဝရင်းညထိတဲ့ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ကြောပြနေပါတယ်။ယူကရိန်းသမ္မတကို G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့လာမယ့်ထိပ်သီးပွဲဖိတ်ဖို့လက်ရှိဥက္ကဋ္ဌအင်ဒိုနီးရှားကအတိမပြုသေးပါဘူး။အင်ဒိုနီးရှားသမ္မတချိုကိုဗီဒိုဒိုအနေနဲ့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီနဲ့မနေ့ကစကားပြောခဲ့ပြီးယူကရိန်းငြိမ်းချမ်းရေးအတွက်ထောက်ခံကြောင်းသူ့ Twitter မှာပြောခဲ့ပေမဲ့အခုလိုဖိတ်ကြားဖို့ကိုတော့ထည့်မပြောခဲ့ပါဘူး။ဒါပေမဲ့ယူကရိန်းသမ္မတဇယ်လန်စကီဘက်ကတော့အခုလိုအင်ဒိုနီးရှားသမ္မတနဲ့ပြောခဲ့ရမှာယူကရိန်းရဲ့ကုလသမဂ္ဂမှာပါထောက်ခံပေးခဲ့တာနဲ့နိုဝင်ဘာလကျရင်ဘာလီကျွန်းမှာလုပ်မဲ့ G20 ထိပ်သီးပွဲကိုဖိတ်လာတာတွေအတွက်ကျေးဇူးတင်ကြောင်းပြောခဲ့တယ်လို့မနေ့ကထုတ်ပြောထားပါတယ်။အမေရိကန်သမ္မတအင်ဂျီတော်ကလည်းအခုလိုသမ္မတဇယ်လန်စကီဖိတ်ကြားခံရမယ်လို့သတင်းတွေရထားပြီးဒါကိုထောက်ခံပါတယ်လို့အင်ဂျီတော်ပြောခွင့်ရဂျမ်ဆာကီကပြောခဲ့ပေမဲ့အင်ဒိုနီးရှားဘက်ကအတည်ပြုချက်ကိုတော့တရားဝင်မရသေးဘူးလို့မနေ့ကပြောခဲ့ပါတယ်။တကယ်တော့ရုရှားကို G20 ပေးမတက်ဖို့ပေါ့G20 အဖွဲ့ဝင်တရုတ်ကလည်းကန့်ကွက်နိုင်ချိန်မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ဘက်ကတော့ယူကရိန်းကို G20 မှာလေ့လာသူဖြစ်ပေးတက်ဖို့ပြီးခဲ့တဲ့လကအဆိုပြုထားတယ်လို့အင်ဂျီရောပြောခွင့်ရဂျမ်ဆာကီကဆက်ပြောခဲ့ပါတယ်ခင်ဗျ။ဒီနေ့ကနိုင်ငံမှာအဆိုအဝါဆုံးစီးပွားရေးအကြက်တဲဖြစ်လာပြီးနိုင်ငံတော်ဆန္ဒပြပွဲတွေကြီးမားလာတာကြောင့်ပိုအကြက်ရိုက်လာနေပါတယ်။ဒီနေ့ကသမ္မတဂိုတာဘတ်တာရာဂျာပက္စာနဲ့မိသားစုဝင်တွေနှုတ်ထွက်ပေးဖို့အထွေထွေဆန္ဒပြပွဲတွေဒီနေ့ပထမဆုံးချိန်နိုင်ငံတော်ပြန့်နှံ့သွားပြီးပုံမှန်လုပ်ငန်းတွေလည်းရပ်သွားပါပြီ။လူကြီး22သန်းရှိတဲ့တရီလင်္ကာကျွန်းနိုင်ငံမှာနိုင်ငံခြားအရန်ွေပြတ်တာအစားအသောက်နဲ့လောင်စာနဲ့ဆေးတွေလရတွေနဲ့ရှိပြက်လက်လာပြီးတဲ့နောက်ပိုင်းဒီဆန္ဒပြပွဲတွေစဖြစ်လာခဲ့တာပါ။အခုတော့နိုင်ငံတော်မှာလူအများသွားလာရေးတရီပို့ဆောင်မှုလုပ်ငန်းတွေရပ်သွားပြီး ကျောင်းတက်နှုံထိုးကြသွားကဈေးဆိုင်တွေနဲ့ရုံတွေပါပိတ်ကုန်ပြီလို့ရဲနယ်ဒေသခံများရှိတွေကဆိုနေပါတယ်။သမရရဂျာပတ်စာအနေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့လက်ဖြန်တောက်ကြမှာတွေ့ပြီးဒီအချက်တဲကိုဆွေးနွေးဖို့ရှိနေချိန်မှာအကိုဖြစ်သူအရင်သမရဟောင်းနှစ်ကြိမ်ဖြစ်ခဲ့တဲ့လက်ရှိဝန်ကြီးချုပ်မဟင်ဒရဂျာပတ်စာကတော့သူနှုတ်ဆက်ပေးရဖို့မရှိနိုင်ဘူးလို့မနေ့ကဆိုပါတယ်ခင်ဗျာ။ကမ္ဘာ့ဆောင်းစီအများဆုံးတင်ပို့တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့တင်ပို့မှုထက်တားမြစ်လိုက်တာကြောင့်အိန္ဒိယကိုပုံမာတွေရပ်သွားပါပြီ။အခုလိုစောင်းစီတင်ပို့မှုကိုပို့ကုန်တားမြစ်မှုတွေထပ်ထည့်လိုက်ပြီးအိန္ဒိယပို့ဖို့အသင့်ဖြစ်ထားတဲ့စောင်းစီတန်ချိန်ပေါင်း3သိန်းနီးပါးစိတ်ကန်းတွေနဲ့စက်ရုံတွေမှာရပ်တန့်ထားရတယ်လို့ဒီလုပ်ငန်းရှင်တွေကဆိုပါတယ်။အခုလိုတင်ပို့မှုကြီးကြီးမားမားရပ်တန့်သွားတာကြောင့်ကမ္ဘာမှာစောင်းစီအများဆုံးတင်သွင်းတဲ့အိန္ဒိယအတွက်အသီးအရွက်ကရတဲ့စားစီတက်လက်မှုဖြစ်လာနိုင်တယ်လို့အိန္ဒိယအရာရှိတွေကဆိုနေပါတယ်။အင်ဒိုနီးရှားရဲ့ကူမိုင်းစိတ်ကံမာတွေသူတို့စင်မောတွေပေါ်မှာစောင်းစီတန်ချိန်ပေါင်း 16,000 တန်သွားရပြီလို့လစဉ်တန်ချိန် 3,000 ဝန်းကျင်ဝယ်ယူတဲ့ဂျာမနီအစာတဲ့အစီအိန္ဒိယကုမ္ပဏီလီမိတက်ဦးဆောင်ညွှန်ကြားမှု Pratip Chowdhury ကဆိုပါတယ်။ဒါကြောင့်စောင်းစီတည်သွင်းသူတွေဟာမလေးရှားကနေအစာထိုးဝယ်ယူဖို့အပြေးပါလုပ်နေပေမဲ့မလေးရှားဘက်မှလည်းဒီလိုရုတ်တရက်လိုအပ်ချက်ကြီးမားလို့နာကိုမဖြေရှင်းနိုင်ဘူးလို့စူပင်အုပ်စုလုပ်ငန်းအမှုဆောင်ရာရှိချုပ်စန္ဒီဘဂျူရီယာကဆိုပါတယ်မြန်မာနိုင်ငံမှာလည်းအသုံးများတဲ့ဒီစောင်းစီအရင်မှထားတာတွေကိုမလေးရှားဘက်ကအရင်အလင်းပြောင်းပို့နေရတာမို့အခုလိုချက်ချင်းမဖြစ်စည်းနိုင်တာပါလို့လည်းသူကဆက်ပြောခဲ့ပါတယ်တရုတ်နိုင်ငံမြို့တော်ဘီဂျင်းမှာအများစုကသွားလာနေထိုင်ရာတချို့ကိုအသွားအလာပိတ်ဆို့လော့ဒ်ဒေါင်းချလိုက်ပါပြီရှန်ဟိုင်းမြို့ကြီးတုန်းကလိုလူအများကြီးအမြန်ဆက်ကူပြီးတစ်မြို့လုံးလော့ဒ်ဒေါင်းချရတဲ့အစ်စ်မရောက်ရေးကိုဗစ်ဆေးဆေးမှုတွေကိုလည်းတခြားနေရာတွေမှာပါတိုးလုပ်ကပိုးတွေ့ထားတဲ့နေရာတွေမှာအကန့်လိုက်လော့ဒ်ဒေါင်းစချနေတာပါလူရေ22တန်းရှိတဲ့ဘီဂျင်းကခရိုင်တချို့မှာဒီပတ်ထက်အစုပြုံလိုက်3ချိန်ဆစ်စ်ပြီးတက္ကသိုလ်တစ်ခုရုံးတဲ့ရပ်ကွက်တချို့မှာကိုဗစ်ပိုးတွေ့သူအနေနဲ့စားတွေကဒီနေရာတွေနဲ့ကျောင်းတွေချော်ပြေးရေးခီးသွားများတဲ့နေရာတချို့ကိုကန့်သတ်ထားလိုက်တာပါဘီဂျင်းမြို့ကပေါင်း30လောက်ကိုလက်ရှိဆစ်စစ်ပြီးချိန်မှာကိုဗစ်လူနာသစ်ပေါင်း50လောက်သာမနေ့ကတွေ့ခဲ့တာကိုဒီနေ့ထုတ်ပြန်ခဲ့ပေမဲ့ကိုဗစ်လုံးဝကင်းစင်ရင် zero covid မှုဆက်ကျင့်သုံးနေတဲ့တရုတ်မှာအခုလိုလော့ဒ်ဒေါင်းတချို့ဆက်ချနေတာပါဒီနေ့တုန်းကတော့ဘီဂျင်းမှာပိုးသစ်တွေ့သူ34ဦးသာရှိခဲ့ပြီးပိုးပြန်စားတွေ့ခဲ့တဲ့ပြီးခဲ့တဲ့ပတ်တောက်ကြနေကြတဲ့အခုထိဆိုရင်စုစုပေါင်းပိုးတွေ့သူက160ကျော်သာရှိသေးတာထောက်ဝက်ကျော်ကလူနေထွက်တတ်ပြီးဖြော်ပြေးလုပ်ငန်းများတဲ့ထောင်ရမ်းမှာတွေ့တာပါခင
်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့သကိုင်းတိုင်းကလေးမျိုးဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်သကိုင်းတိုင်းဒေသကြီးကလေးမျိုးနဲ့ရှေ့စည်းချေးရွာဘက်မှာတိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာထွက်ပြေးချိန်မှာမြေကူးတရာကျိုးကျခဲ့လို့တေဆုံးသူစုစုပေါင်း9ယောက်ရှိသွားပါပြီကလေးငယ်နဲ့အမျိုးသမီးအများစုပါတဲ့အလောင်းတွေရရှိထားတယ်လို့ကုညီရေးအဖွဲ့တွေကပြောပါတယ်လက်ရှိကလေးမျိုးတောင်ပတ်ဒေသမှာစစ်ကောင်စီတက်တဲ့ဒေသခံခါခွဲရေးအဖွဲ့တွေကြားတိုက်ပွဲတွေလည်းဖြစ်နေသေးပါဒီကြောင့်ရန်ကုန်ကပြပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
ကလေးမျိုးနဲ့တောင်ပတ်အရှိစီကြီးရော်ဘက်မှာစစ်ကောင်စီတက်တဲ့ဒေသခံခါခွဲရေးအဖွဲ့တို့မနေ့ဧပြီလ28ရက်နေ့ကတိုက်ပွဲဖြစ်တာကြောင့်အိုးရင်စွန့်ထပ်ပြေးကြတဲ့ရွာသားတွေမြစ်တာမြစ်ကိုဖြတ်ကူးခြင်းတရားကြိုးကြလို့တော်တော်များများမြစ်ထဲပြုတ်ကြခဲ့ပါတယ်ဒီကနေ့ဧပြီလ28ရက်ကြာသပတေးနေ့မနေ့အထိအလောင်း9လောင်းဆယ်ယူရရှိထားပြီလို့ကလေးမျိုးနဲ့တောင်ပိုင်းဘက်ကဒုက္ခတဲ့အရေးအကူအညီပေးနေသူကိုစင်မင်းမောင်ကပြောပါတယ
်ခုနှစ်ယောက်ကလောင်းပြန်ရကြာနှစ်ယောက်ပြောင်းနေသေးလို့ပြောတယ်ဗျာသူကတခြားရွာတွေရှိသေးတော့ခါကျတော့ခုနှစ်ကျင်ကတိကျတော့သူမသိရသေးဘူးဗျာခုနှစ်ယောက်ပဲလောင်းရထားတဲ့တည်းပဲတိကျအတိကျနိုင်သေးရတယ်ကြာနေရရေးကြည့်မှာဗျာမတော်များကြရမယ်လို့တချို့ကကြာလို့ရှိရင်ကူးနိုင်သွားတဲ့နေထားတွေရှိမှာဗျာဟုတ်တိုင်ကရကိုးစည်းပြန်ရယူတာ4စည်းပြန်လေးယောက်ပဲမြေရှိဘက်ကိုရှောင်ရှားလာဗျာဒုံးကနေကမှမြေကူးတရားပေါ်မြေရှိဘက်ကရှောင်နေချင်းမှဖြစ်သွားကြဗျာဟုတ်ကဲ့ဗျာ
ဘူဒူးနေမနေ့ပိုင်းကအရှိစီးကြီးရွာရဲ့အနောက်မြောက်ဘက်မှာတိုက်ပွဲဖြစ်တာကြောင့်အရှိစီးရွာနဲ့ဒိုးနယ်ရွာသားတွေဘေးလွတ်ရာကိုထွက်ပြေးချိန်မြစ်တာမြစ်တရားကိုဖျက်အကူးမှဝန်အားမမျှလို့တရားကြိုးကြပြီးသေဆုံးခဲ့ကြရတာပါမြစ်ထဲပြုတ်ကျသူအရေအတွက်အတိအကျကတော့ဝရုံးသုံးကားဖြစ်တဲ့အချိန်လေးကြောင့်စိတ်ရင်းမကောက်ယူနိုင်သေးဘူးလို့အကူအညီပေးနေသူတွေကပြောပါတယ်သေဆုံးသူတွေထဲမှာအသက်2နှစ်4နှစ်နဲ့10နှစ်အရွယ်ကလေးငယ်တွေပါတယ်လို့ အသက်20ကျော်2ယောက်နဲ့50ကျော်တယောက်တို့လည်းတည်ဆုံသွားကြပါတယ်။ကျိုးကြတဲ့တရားဟာဒူးနွယ်ကြီးရွာရဲ့အရှိဘက်မြစ်သားမြစ်ပေါ်မှာဝါးရီအထက်သားတွေနဲ့ယာယီတိဆောက်ထားတဲ့တရားဖြစ်ပြီးစောင်းရည်နဲ့နွေရည်တွေမှာမြစ်သားမြစ်တစ်ဖက်ကန်းကလေယာကင်းတွေစိုက်ပျိုးထွင်ရနေတဲ့တောင်သူတွေဖြတ်သန်းသွားလာဖို့ယာယီဆောက်ထားတဲ့တရားဖြစ်တာကြောင့်အခုလိုမျိုးလူများများပြားနဲ့စုပြုံဖြတ်တဲ့အခါမခံနိုင်မဲကြိုးကြတာလို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာမှာဒီကနေ့ဒီလေအရှိစီးရွာဘက်မှာပြစ်ခတ်တံတွေကြားနေရတယ်လို့ကိုစင်မင်းမောင်ကပြောပါတယ်
။လက်ရှိအဲ့ဒါကစီရေးခြင်းတွေကမိမိကြီးနဲ့ပြည်နေတာလေတော့ကြည့်ရအောင်။တိုက်ပွဲထိတိုက်ရင်ဆိုင်မှုတော့ပဲတဲ့ပြည်နေမှာမျိုးပြည်ရနေလမ်းပြည်နေတယ်ပြောက်
။မနေ့ကအရှိစီးကြီးရွာရဲ့အနောက်မြောက်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ခဲ့တာကိုတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကအခုလို့ပြောပါတယ်။
အဲ့မင်းရမင်းကအစီစီးတိုက်ပွဲမှာပေါ့တနက်3:00ရတယ်တိုက်ပွဲမှာကြတယ်ဒါသားတွေအပြေးရလေမင်းကအဲဒုနဲ့တရာကျိုးတော့လေ
ဒီလိုမျိုးနဲ့တောင်ပိုင်းအစီစီးကြည့်ရောဘက်မှာအင်အားတရာလောက်နဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ဖွဲ့ကို PDF ကလေးကဘောကံကောကာကွယ်ရေးအဖွဲ့ CDF KKG RKDF အဖွဲ့နဲ့ပြည်သူ့ကာကွယ်ရေးပကဖတပ်တွေပူးပေါင်းတိုက်ခိုက်နေကြတာပါဒီနေ့မှလည်းကလေးမျိုးရဲ့တောင်ဘက်စားဖို့ရွာနာမှာတိုက်ပွဲဖြစ်နေစေပဲလို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။စားဖို့ဘက်မှာတိုက်ပွဲလေးရှိရပေါ့။စားဖို့ရွာကကလေးမျိုးနဲ့ဆိုရင်တနာရီခွဲနှစ်နာရီလောက်သွားမှာ။တက်တနာရီခွဲလောက်ကချရပြ။တိုက်ပွဲချင်းမြန်မပြေသေးဘူးပြေချတော့
ကလေးမျိုးတောင်ဘက်ရှစ်မိုင်ကွာတာယာကူးရွာဘက်မှာအီဘီလာ29ရဲ့ညနေပိုင်းကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကပြောပါတယ်။လက်ရှိကလေးမျိုးတောင်မကျန်းဒေသမှာဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေအခြေပြုလှုပ်ရှားနေတာကြောင့်နေပြည်တော်ရှင်းလင်းရေးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။အိုက်ကလေးရဲ့နောက်ဆောင်ဒေသမှာတချို့နေရာတွေမှာစီးပွေမှုတွေရှိတယ်။ PDF တွေရဲ့စခန်းတွေပတ်သက်ပြီးတော့အဓိကဒီလိုလုံခြုံရေးရဆောင်ရွက်လျက်ရှိတယ်။ဒါကြောင့် PDF နဲ့ KYA ပူးပေါင်းအဖွဲ့တွေနဲ့စီးပွေမှုတွေရှိတယ်
။ကလေးမျိုးနယ်တောင်ပိုင်းနောက်ချောင်းနှမြောင်းချောင်းကစီတာအောင်ချမ်းသာရွာတွေဘက်မှာဒီတိုင်းဘက်ကစားလူတိုက်ပွဲတွေဖြစ်နေတာပါ။အဲဒီတိုက်ပွဲတွေအတွင်းရွာသားထောင်နဲ့ချီပြီးတောတောင်တွေထဲမှာထပ်ပြေးတိမ်းရှောင်နေရပြီးတော့စာနေကအခက်အခဲရှိနေတယ်လို့လည်းစေဘေးဒုက္ခတဲ့အရေးအကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုမပြောခင်မှာအခုတခါတော့ဖန်အချင်းထောင်ဘက်ကနိုင်ငံရေးအကျဉ်းသားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ကရင်ပြည်နယ်ဖအံမြို့တောင်ကလေးအကျဉ်းထောင်မှာဧပြီ28ရက်ဗုဒ္ဓဟူးနေ့ညနေပိုင်းကဆန္ဒပြမှုဖြစ်ခဲ့ပါတယ်။နိုင်ငံရေးကျင်းသားတွေကိုနိုင်ထက်စီးနဲ့လှုပ်ခံရတာကိုမချေနပ်ရကဆန္ဒပြပြီးထောင်စုပ်မှုဖြစ်ခဲ့တာပါ။ဒီနေ့မနက်ပိုင်းမှာတော့ထောင်ထဲပြန်လည်ငြိမ်သက်သွားတဲ့အကြောင်းကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံရေးပုံမှန်တွေနဲ့ဖန်ဆီးခံထားရတဲ့အကျဉ်းသား300ဝန်းကျင်ရှိတဲ့ကရင်ပြည်နယ်ဖအံမြို့ကတောင်ကလေးအကျဉ်းထောင်မှာဗုဒ္ဓဘူးနဲ့ညနေကဆန္ဒပြစုမှုဖြစ်ခဲ့တာပါ။နိုင်ငံရေးအကျဉ်းသားတွေကိုတခြားရာစုရဲ့အကျဉ်းသားတွေကရိုင်းနှံရကနေစုပူဆန္ဒပြမှုဖြစ်ခဲ့တာလို့ထောင်နဲ့နီးစပ်တဲ့နိုင်ငံရေးအကျဉ်းသားဟောက်တို့က VOA ကိုပြောပါတယ်။
တဆောင်းလောက်ဆောင်အကျဉ်းသားတွေကူတဲ့ဟာကိုကျွန်တော်တို့တခြားအမှုနဲ့ဒီကြနေတဲ့အကျဉ်းသားတွေကနေပြီးတော့ရိုက်တယ်လို့တော့တည်ရပါရိုက်တယ်ပေါ့လေရိုက်တာကိုကန်တယ်ပေါ့အဲ့လိုမျိုးတော့တည်ရကန်တာကိုမကျင်နဲ့လို့ပေါ့နော်ဆန္ဒပြကြရတဲ့ပေါ့
အကျဉ်းသားချင်းချင်းနိုင်ချက်စီနင်းလုပ်မှုကိုဖြည့်ရှင်းပေးဖို့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပြီးနိုင်ငံရေးတည်သိင်းတွေနဲ့တန်ပြိုင်အော်ဟစ်ဆန္ဒပြခဲ့တာပါရာဇဝတ်မှုမူရည်စေဝါမှုတခြားအမှုတွေနဲ့အကျဉ်းချနေတဲ့ရာဇဝတ်အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေကိုမကြခဏဆူသလိုအနိုင်ကျင့်တာတွေနိုင်ထက်စီးနင်းလုပ်တာတွေရှိတယ်လို့တောင်ကလေးအကျဉ်းထောင်ကနေမကြခင်ကမှပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေဆန္ဒပြတောင်းဆိုနေချိန်ထောင်ထဲကိုစစ်တပ်နဲ့ရဲအပြင်အကျဉ်းဦးစီးတာဝန်ရှိသူတွေရောက်လာပြီးအခြေအနေထိန်းခဲ့ပါတယ
်ဒီတိုင်းပဲပြီးသွားတယ်ပြောတယ်ဟိုပါလေဒီတော့ဆရာဟိုအတူဟိုအထက်ရတော့ခါတိုင်းကဒီလိုပေါ့ကွာကိုရောရှိတော့လဲဟိုအတက်ချင်းလေးအော်ဆိုဖိုင်အဲ့တော့ရှင်ရတော့သူစောင့်နေပြီးတော့ဒီလာပြီးတော့တောင်းရှိတဲ့ပြီပြီကြောက်လာပြီးနှိနိုင်တော့ပြီးသွားတယ်ပြော
တယ်ဒါပေမဲ့ဘလို့ညီနာချေရှင်းခဲ့တယ်ဆိုရဲအသေးစိတ်ကိုတော့အခုချိန်ကြီးတည်တည်ကြာမသိရသေးပါဘူးမြန်မာနိုင်ငံအကျဉ်းဦးစီးဌာနကတာဝန်ရှိသူတူကတော့ဖမ်းမြို့တောင်ကလေးအကျဉ်းထောင်မှာထောင်စုပ်မှုဖြစ်ခဲ့တာမရှိဘူးလို့ညင်ပါတယ် ไม่ใช่บอกคุณนะสนามเปล่าเราไม่ใช่ว่าตัวดูตั้งมาเดินลงยองยองช่วยสิ่งการเดินไม่กี่สายสองวันเราไม่ใช่บอกคุณนะเนาะโบสถ์สนามเปล่าเราสูบบุหรี่เราโอ้จริงๆนะเราต้องช่วยเรื่องเวรีโร่ที่เช่นเปล่าเราไม่ใช่บอกคุณนะเนาะเสียหน้าเต็มหน้าไปสั่งจันทร์สนามเปล่าดูทางเนี่ยชียามานายจะว่าเจ้าหน้าที่มาพันสิ่งช่องทางขันทายาไปยังคงอินเซนทางมันเลยอุบัติเหตุบ่าวเองเจ้าหน้าที่เดี๋ยวมานายยังยังเจ้าหน้าที่บ่พี่ในหมู่ก็ไม่เจอหน้าโลส Mari Sana Jarago, Jikalo, Sitaka, Jikap, Tukwe Mutre, the Ute Songminga, Udaya Yakevare, Agenda Nirega, Sana Jamuma Bawine, Agenda Rigo, Tang Anabanega, Yainata, Seguda Wimabebe, Taipe Darile, Lodelo, Shinri, a Yapa Poesiriga, Fuego Piovareshe.
ဖန်ကျင်းထောင်မှာနိုင်ငံရေးကျင်းသားတွေဆန္ဒပြခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပြည်ပလာတဲ့သတင်းကိုအလေးအမှာပြောပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနေသက်ထိုင်းနိုင်ငံတပ်ကြီးနဲ့ဖော်ဖရာမြို့နယ်တွေကနေရာ၅နေရာလောက်မှာတရားမဝင်လာသူတွေရှိမရှိထိုင်းလုံခြုံရေးတွေဒီနေ့စစ်ဆေးစစ်မှာလူကုန်ကူးတဲ့ကားရှိစီးထဲမှာမြန်မာတရား90ကျော်ကိုတွေ့ရှိခဲ့ပါတယ်။
ဘော်ဒူနေတုံးကလည်းဖော်ဖရာမြို့နယ်ထဲမှာပဲကော်ပီတုတ်တွေကြားကခွဲဝက်လိုက်ပါလာတဲ့မြန်မာ14ယောက်ကိုဖမ်းမိခဲ့ပါတယ်။ဒီသတင်းရဲ့ပြည်စုံကိုတော့ပြည်ဝေသတင်းတော့မအေးမာကသတင်းပေးဖို့ထားပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ဖော်ဖရာမြို့နယ်တွေကနေရာ၅ခုလောက်မှာထိုင်းရနာပိုင်တွေကစာပွေစစ်ဆေးစင်မှာလူကုန်ကူးခံရတဲ့မြန်မာတရား90ကျော်ကိုတဲဆောင်လာတဲ့ကားဖ ในยุคนี้ที่ยามเอาเงินเวลาลูกภาษีการยาเรียนมาที่อาคุณเสียแล้วชีวิตสูบีอคุลูกเยอะไปเลยที่นี่อีกเป็นอะไรเส้นเชียนนี่มาจะพินิจมาดีประมาณนั้นเนี่ยเนื้อเส้นยุติเต็มอยู่ในงานกูอันนี้ไปอ๋อที่ยามเอาเงินเวลาเลยดูดีอุตส่าห์อะไรก็เสียสิบปอนด์อารมณ์มาปีละเดือนงานเส้นเลี้ยวไปเลยก็เสียสิบสุดท้ายตรงนั้นภาษียามีอะไรยามีอะไรสิเลยมันนี่ตรงอะไร แต่ปีนี้เรามาเลยทุกครั้งมีเงินก่อนเนาะแต่ปีนี้ทุกครั้งมีเงินมาเป็นโควิดดูดีเดี๋ยวสองเรื่องก็ยังวงเงินเรามาเนี่ยฟังในงานนั้นสิ่งที่เดี๋ยวสองน่ารักกว่าที่พี่ชิมุ่ยเลยสิ่งเนี่ยเนี่ยเดี๋ยวมาเดี๋ยวที่ช่วงนี้เสียบ่เนาะแต่โควิดก็น่าจะมีคนในเชียงใหม่ดูเลยแต่สัญญาพันธุ์ที่ที่จะเจอกันในทุกเดือนทั้งวันอยู่สิบาทเลยอะ
เมื่อมาดูแต่ละเรื่องท่านก็มองดูมาเรื่อยๆพันธุ์สิ่งสิ่งนี้ไปเลยพันธุ์สิ่งเดียวนี้เลยไหมเมื่อมาเป็นการเลี้ยงเสร็จที่ยามเมื่อวันวิ่งเอาลานีรักก็รอกูพิกับพี่เมื่อมาในงานเนี้ยมาในงานอีกปัญญาเต็มหมดเลยเมื่อมาในงานเนี้ยมาโลกก็เสียไม่ตีเราเลยจังพี่เต๋อเลยอุโมงค์จะก้าวไปเลยโอ้ยกาลาดูว่าเลยอ่ะที่ชีวายอ่ะเสียแต่พี่เจ้าเนาะเดี๋ยวอ่ะที่มือเนี้ย อ่ะวงวิบ่เนาะยาเลยวงวิบนี่ต้องยาเลยวงวิบเนาะยาชิบเนี่ยเราต้องมาดูว่าจะต้องวงวิบยังไงบ้างทำไมอ่ะเราเสียหน้าเป็นไงเด็กข้ามาดูเรื่องเจ้ามีมือเนี่ยอ่ะที่เรามายืนมือเนี่ยมีมือเนี่ยที่กองดีดีนะต้องสุดตัวเลยชาเนี่ยที่มายืนมือเนี่ยจ้าเลยเพราะว่ามายืนมือเนี่ยมีสิ่งอะไรก็มาแล้วก็เสื้อผู้ชมมาเล็บเป็นอะไรเนี่ยเสื้อยูดูเห็นเขาเนี่ยเล็บเป็นอะไรเสื้อยูเนี่ยยาจูอ่ะยาใส่ตัวเลยขาดจ้ารู้เรื่องไม่คุ ဒီမာရီကိုတေဆောင်လာတဲ့ထိုင်းကမောင်းသမားတွေကိုအရေးယူလာပြီလဲလုပ်နေပါတယ်မနေ့ကတော့ကော်ပီတော့ကနှစ်စီးကိုမောင်းနဲ့ထိုင်းလူမျိုးသားဖားနှစ်ယောက်ကိုလည်းဖမ်းဆီးခဲ့ပါတယ်ဒီကနေ့ဖမ်းပြီးတဲ့ကားရှိစီးအတွက်အဓိကစီစဉ်သူထိုင်းနိုင်ငံသားတဦးကိုလည်းလူဖုံကူးမှုမှာအဓိကတာဝန်ရှိသူအနေနဲ့ဖမ်းဆီးခဲ့တယ်လို့လည်းထိုင်းရနာပိုင်းကပြောပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ နေတာတွေကိုလည်းဇက်တိုက်လုပ်နေပါတယ်ရှင
်။ထိုင်းခြေဆိုင် view သတင်းတော့မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒီနေ့အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။ဒီရီကနေချာတော်ရင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည10:00နာရီအထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဂျပန်နိုင်ငံကတိုကျိုယထာကုမ္ပဏီဟာသူတို့ရဲ့ယထာတွေအတွက်နေအောင်ကြီးစွမ်းအင်နဲ့ပြန်ပြည်မြဲစွမ်းအင်တွေကိုသာအသုံးပြုရမယ်လို့ပြောလိုက်ပါတယ်။ဒါကြောင့်လဲကုမ္ပဏီပိုင်းယထာလိုင်း9ခုနဲ့ ခရမ်လိုခေါ်တဲ့ဒေတာလိုင်းတို့ကနေဧပြီတရနေ့ကဆလို့လူလူညဉ့်ညမ်းမှုဖြစ်ပေါ်နေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေ့လုံးဝမထွက်တော့ဘူးလို့ဆိုပါရယ်ဒီကြောင့် AP သတင်းဆောင်ပါးကိုအခြေခံပြီးတော့ကိုစော်ဝင်းလိုက်ပြောပြပေးမှာဖြစ်ပါရယ်ဗျာ
တိုကျိုမြို့ကရှီဘူယာဘူဒါယိုမှာခီးတဲ့တွေဝင်ထွက်သွားလာနေကြပါတယ်အခုတော့သူတို့စီးတဲ့ရထားတွေဟာရင်ကတဲ့ပိုပြီးတဘာဝပတ်ဝန်းကျင်နဲ့တာဟဇာတာမြတ်တာလာနေပါတယ်ရှီဘူယာဘူဒါယိုကိုဖြတ်တန်းခုံမောင်းနေတဲ့တိုကျိုကုမ္ပဏီပိုင်ရထားတွေဟာအပီလာတရနေ့ကစပြီးနေရောင်ကြီးနဲ့ပြန်ပြင်းပြင်းစွမ်းအင်တွေကိုအသုံးပြုလာခဲ့တာပါတိုကျိုကုမ္ပဏီကအသုံးပြုနေတဲ့ဘူဒါယုံတိုင်းမှာအစားအသောက်တွေဝယ်လို့ရတဲ့ vending machine တွေလုံခြုံရေးအတွက်အသုံးပြုတဲ့ကင်မရာတွေနဲ့မီးလုံးတွေကအစားတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိတဲ့နည်းပညာကိုအသုံးပြုလာနေတာကြောင့်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေ့မထွက်တော့ဘူးလို့ဆိုပါတယ်ဝန်ထမ်း3855ယောက်ရှိပြီးတိုကျိုမြို့တော်နဲ့ယိုကိုဟာမာမြို့အကြားမောင်းနေတဲ့တိုကျိုကုမ္ပဏီကရထားတွေဟာဂျပန်ယထာကုမ္ပဏီတွေအားလုံးမှာပထမဆုံးအခုလိုလှုပ်ဆောင်တဲ့ကုမ္ပဏီဖြစ်ပါတယ်။သူတို့ကုမ္ပဏီကရှော့ချလိုက်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ပမာဏဟာဂျပန်နိုင်ငံကအိမ်ပေါင်း 96,000 ကနှစ်စဉ်ထုတ်လုပ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ဓာတ်နဲ့ညီမျှတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့ကုမ္ပဏီရဲ့လက်ထောက်အထူးမန်နေဂျာယိုရှိမတ်ဆာကီတာနိုကအခုလိုရှင်းပြပါတယ
်။ဆိုက်ဆက်ကမ်းအနေနဲ့ကြီးပါ太陽光風力
ကျွန်တော်တို့ကုမ္ပဏီကအခုသုံးနေတဲ့လျှက်စစ်ဓာတ်ကိုနေအောင်စွမ်းအင်လေအားရေအားဂျီယိုတာမေတို့ကနေရပါတယ်။နောက်ဒီဓာတ်အားတွေဘယ်ကဝင်လာလဲဆိုတာကိုလည်းကျွန်တော်တို့ကစစ်ဆေးလို့ရပါတယ်
။တိုကျိုကုမ္ပဏီကသုံးနေတဲ့နည်းပညာဟာမြေထားကုမ္ပဏီတွေအတွက်တဘာဝပတ်ဝန်းကျင်ထိခိုက်မှုအသက်သာဆုံးနည်းပညာဖြစ်ပါတယ်။တခြားနည်းလမ်းနှစ်ခုကတော့ဘက်ထရီနဲ့ရေအားလျှက်စစ်ကထုတ်တဲ့စွမ်းအင်တွေကိုအသုံးပြုတဲ့နည်းပညာဖြစ်ပါတယ
်။今回の取り組みは鉄道が
東南アジアの鉄道を導入してあって、東京မျိုးကာဗွန်ဓာတ်ငွေ့ကနေ軽視野漏掃မှုအတွက်ကြီးမားတဲ့အထောက်အကူဖြစ်စေပါမယ်။ဒါကအစပဲရှိပါသေးတယ်ကျွန်တော်တို့ရည်မှန်းချက်ကိုမရောက်သေးပါဘူ
းကမ္ဘာမှာကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုအများဆုံးနိုင်ငံနေတဲ့နံပါတ်6အဆင့်မှာရှိနေတဲ့ဂျပန်နိုင်ငံအတွက်2050ခုနှစ်မှာကာဗွန်ဓာတ်ငွေ့လုံးဝမထုတ်လုပ်ရေးဆိုတဲ့ရည်မှန်းချက်ပြည့်မီရေးအတွက်ဒါဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်ဂျပန်နိုင်ငံမှာအသုံးပြုနေတဲ့လျှက်စစ်ဓာတ်အားစုစုပေါင်းရဲ့20ရာခိုင်နှုန်းပဲပြန်ပြင်းနေစွမ်းအင်ကနေရရှိနေတာလို့တိုကျိုအခြေစိုက်ရောင်စာစွမ်းအင်ဆိုင်ရာသုတေသနအဖွဲ့Institute for Sustainable Energy Policy ကပြောပါတယ်။ဒါဟာပြန်ပြင်းမဲ့စွမ်းအင်84ရာခိုင်နှုန်းအသုံးပြုနေတဲ့နယူးဇီလန်လိုနိုင်ငံမျိုးနဲ့ရှင်းလိုက်ရင်အများကြီးကွာဟနေတာပါ။နယူးဇီလန်ကတော့2030ခုနှစ်မှာရာနှုန်းပြည့်ပြန်ပြင်းမဲ့စွမ်းအင်အသုံးပြုနိုင်ဖို့ရည်မှန်းထားပါတယ်။သူတို့ကုမ္ပဏီရဲ့လုံဆောင်ချက်တွေကိုခီးတယ်တွေနားလည်သဘောပေါက်စေချင်ပါတယ်လို့တိုကျိုကုမ္ပဏီရဲ့တခြားလက်ထောက်မန်နေဂျာတဦးဖြစ်သူမာဆာဟီကိုサカモトがပြောပါတယ
်私たちは鉄道を利用していただくことによって
それ自体がダウンタウンへ通るもしょちゃれ2年毛にににで旅を推進やしてボーボーウンジンを敵も絶対しれそうだと。我々旅を推進にじゃれ機械でなれてボーボーしてまで。
東急コンパニー版旅団が64万しれやび、ラガザ運搬に長途長座であばわん、日進機械で日田玉2単あ登記にじゃらဖြစ်ပါတယ်。2011ခုနှစ်မှာရေအောင်ငလျင်လှုပ်ပြီးဆူနာမီကြီးတွေဖြစ်ပေါ်ခဲ့ရာကဖူကူရှိမားနျူကလ িয়ার ဓာတ်အားပေးဆက်ယုံပေါက်ကွဲမှုဖြစ်ခဲ့တာကြောင့်တန်းပြည်အတွင်းကနျူကလ িয়ার ဓာတ်အားပေးဆက်ယုံအတော်များများကိုဂျပန်ကပိတ်လိုက်ပြီးတဲ့နောက်ကြောင်မီသွေးဓာတ်အားပေးဆက်ယုံတွေကိုပိုအသုံးပြုလာနေပါတယ်။တနင်္ဂနွေအတိုင်းတာနဲ့လျှက်စစ်ဆောင်းအင်အသုံးပြုမှုကိုရှော့ချနိုင်ဖို့စ조사နေတဲ့အချိန်ထဲမှာပဲ2030ခုနှစ်မှာတနင်္ဂနွေကလိုအပ်တဲ့ဆောင်းအင်36ရာခိုင်နှုန်းကနေ38ရာခိုင်နှုန်းထိပြန်ပြင်းမြဲစွမ်းအင်ကနေရရှိနိုင်ဖို့စ조사ဆောင်ရွက်နေတယ်လို့ဆိုပါတယ်ခင်ဗ
ျကိုဇော်ဝန်းလိုင်းပြောပြတော့တာဖြစ်ပါတယ်မကြာခင်မှာထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့အဲ့ဒီမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
ဖီအမေရိကန်အတန်ကနေ2022ခုနှစ်ဧပြီလ28ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလို့မီတာ1925နဲ့30နှစ်တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ဇန်နဝါရီကနားဆင်ရမှာဖြစ်ပြီးတော့အဲ့မှာတော့ဦးအောင်ခင်ရဲ့မာရီ3သက်ချက်ဂျမားရီကန္နာနဲ့အပတ်စဉ်တိုင်းရင်းသတင်းလော်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မာရီ3သက်ချက်ကိုနားဆင်ရမှာပါ။ကိုကန်နေကြားဆောင်တက်နဲ့ပတ်သက်နေတဲ့ကိုကန်ကုမ္ပဏီတွေဟာစစ်ကောင်စီအာဏာတည်မြဲရေးမှာအဓိကအခန်းကဏ္ဍကပါဝင်နေပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။လွန်ခဲ့တဲ့ဧပြီလ13ရက်ဇဂျန်အချိုနေ့ကကိုကန်ဒေသမြို့တော်လောက်ကင်ကိုစစ်ကောင်စီဥက္ကဋ္ဌမင်းအောင်လည်းရောက်ရှိလာကြောင်းဒေသခံတွေပြောတာကို AWR Times ကဧပြီလ16ရက်နေ့ကသတင်းပေးပို့ပါတယ်။စစ်ကောင်စီရဲ့ကြံအကျိုးဝဲတွေကြောင့်သတင်းဖော်ပြရမှာတက်ချုံမင်းအောင်နိုင်ရဲ့ကိုးကခရီးမပါဘူးလို့ဆိုပါတယ်။ဧပြီလ16ရက်နေ့တုန်းမြစ်စီမှသတင်းမှာလည်းစစ်ကောင်စီဥက္ကဋ္ဌရဲ့ကိုးခန့်ခီးတဲ့အကြောင်းကိုဖော်ပြပါတယ်။ဒီလိုတိတ်တဆိတ်ခရီးသွားရတဲ့ကိစ္စနဲ့ပတ်သက်ပြီးအမျိုးမျိုးပြောဆိုနေကြတာတွေ့ရပါတယ်။2009မှာဖုန်ကြားရှင်ဂိုင်းကိုကိုကန်ဒေသကတိုက်ထုတ်ပြီးဘေးစောချင်းကိုပေဆောက်ချင်းနဲ့ပူပေါင်းကနေကြားဆောင်တက်ဖွဲ့စည်းလိုက်ကြတဲ့ကကိုကန်ဒေသဟာစစ်တပ်အတွက်အရေးပါလာပါတယ်။စစ်တပ်ကအာဏာသိမ်းပြန်တဲ့အခါမှာပိုးပြီးတော့အရေးပါလာပုံရပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလကလည်းကိုကနေရန်ဆောင်တီထောင်ရမှာပါဝင်သူတဦးဖြစ်တဲ့လီကျင်းချံကိုစစ်ကောင်စီဥက္ကဋ္ဌကအဲ့ကမဟာတီရိတုတ္တမမဏိဇောတာဘွဲ့ချင်းမြင့်ကြောင့် USIP သုတေသနဌာနကပက်စလီယာကလပ်နဲ့ဂျေဆင်တာဝါတို့ရဲ့မေလ9ရက်နေ့ထုတ်စာရမ်းမှာဖော်ပြပါသည
်ကိုကန်ဒေသကိုအုပ်ချုပ်နေတဲ့ပေစောချင်းလီကျင်းချံဝေလျှောက်ရင်စတဲ့ဒေလီဝေအုပ်စုဟာစစ်ကောင်စီရဲ့ရန်ပုံငွေရင်းမြစ်တစ်ခုဖြစ်တယ်လို့ USIP စာတမ်းမှာဖော်ပြပါတယ်။နေကြာသောတပ်ဟာလုပ်ပိုင်ခွင့်ကိုအခွင့်ကောင်းယူပြီးစီးပွားရေးလုပ်ငန်းပုံစံမျိုးစုံလုပ်ကင်ကြပါတယ်။နောက်ကင်ကိုကာစီနိုမျိုးတော်အဖြစ်အသွင်ပြောင်းလိုက်သူဟာလီကျင်းချံဖြစ်ပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်နှစ်တွင်တရုတ်ပြည်မှာကြောက်စိမ့်ဆက်ယုံစကိုင်းတိုင်းမှာကြောင်မီသွေးတွင်ကိုးကံမှာဗီလန့်မီဆက်ယုံလာရှိုးမှာကြံကင်းမန္တလေးမှာမြို့သစ်စီမံကိန်းစသဖြင့်လုပ်ငန်းပေါင်း30လောက်လီကျင်းချံကလုပ်ကင်နေသူဖြစ်ပါတယ်။ဒါကြောင့်လဲစစ်ကောင်စီအလိုတော်ကြီးဘာသာရေးအသင်းကိုမနှစ်ကကျန်းငွေတန်းပေါင်း2000လူဒန်းနိုင်ခဲ့တာလို့ USIP စာတမ်းမှာဖော်ပြပါတယ်
။ကိုကနေကြားဆောင်တက်ဟာစစ်ကောင်စီကိုငွေကြေးထောက်ပံ့တဲ့အပြင်အခြားနီးလမ်းတွေလည်းအကူအညီပေးပါတယ်။ငွေဥတော်နိုင်ရေးကိုအကြမ်းဖက်မှုဆိုပြီးတိုက်ကိုက်နေနေတာမျိုးကိုကနေကြဆောင်ရဲတပ်ကလုတ်တက်ပါလေကိုကနေကြဆောင်တွေဟာကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်အဖြစ်လဲလှုပ်ရှားကြပါတယ်စစ်ကောင်စီကျင်းပပေးမယ်ဆိုတဲ့ရွေးကောက်ပွဲကိုကိုကကျန်းဖို့ကထောက်ခံပွဲတွေလုပ်ပြပါတယ်ကိုကအုံချုပ်ရေးအဖွဲ့မှပါဝင်သူတွေဟာယူနန်နဲ့စီးပွားရေးအဆင်ပြေဖို့ကိုသာအဓိကဦးစားပေးကြပါတယ်တရုတ်ပြည်ကလာရောက်လဲပတ်သူတွေလောင်ကစားနိုင်အောင်ကိုကခေါင်းဆောင်တွေကစီစဉ်ပေးပါတယ
်လီကျင်းချံမိသားစုပိုင်နဲ့ Fully Light Casino ဘေးစောချိန်မိသားစုပိုင်နဲ့ဘေးရှမ်းကာစီနိုနဲ့ဝေလျှောက်ရင်မိသားစုပိုင်နဲ့ဟန်လီကာစီနိုစတဲ့ကစားဝိုင်းတွေကိုလောက်ကင်မှာလူသိများကြပါတယ်လီကျင်းချံမိသားစုရဲ့ကာစီနိုလောင်းကစားဝိုင်းတွေဟာပြည်ရင်ပြည်နယ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလည်းစီးပွားရှာကြပါတယ်တရုတ်လူစုဂိုင်းတွေနဲ့ပတ်သက်တယ်ဆိုတော့ Gobo East Casino ဟာတရုတ်ပြည်သုံးငွေချေးစနစ်ကိုအသုံးပြုပြီးအွန်လိုင်းကနေလောင်းကစားနံအောင်လုပ်ထားတယ်လို့ USIP စာတမ်းမှာဖော်ပြပါတယ်။တရုတ်ပြည်သားတွေကိုးကန့်ကိုလာကြဖို့ဖြားယောင်းသွေးဆောင်တဲ့ TikTok account အကြောင်းဖေဖော်ဝါရီလအစောပိုင်းမှာတရုတ်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ကိုးကန့်နဲ့တရုတ်လူစိုးတွေပူးတွဲတီထွင်တဲ့အကြံစီဖြစ်ပါတယ်။ဒေသခံအချောအလှတွေနဲ့အိမ်ဆောင်ပြုဖို့စိတ်ကူးပြီးလောကအများကြီးရတဲ့ကာစီနိုတွေမှာတရုတ်တွေအလုပ်လုပ်ကြကြပါတယ
်။ကိုကနေကြဆောင်တွေဟာတရုတ်ဘက်မှာရောမြန်မာဘက်မှာရောအစွမ်းကုန်အမြတ်ရဖို့သာကြိုးပမ်းနေကြပါတယ်။ကိုဗစ်ရောဂါတိုက်ဖြတ်ရေးကုန်သွယ်မှုမြင့်တင်ရေး စစ်ကောင်စီနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးစတာတွေလုပ်နေပါတယ်။တချိန်တည်းမှာပဲတရုတ်ပြည်သားတွေကိုခေါင်းပုံဖြတ်တဲ့ရာဇဝတ်မှုကွန်ရက်နဲ့စီးပွားရှာနေတာတရုတ်အစိုးရကမထိမဲ့မြင်လောက်ရောက်နေပါတယ်။တရုတ်စီမံကိန်းမြန်မာပြည်မှာအကောင့်ထဲဖော်ဖို့အတွက်ကိုးခန့်ရဲ့လောက်ရကိုတရုတ်ကလစ်လူရှုတာဟာစစ်ကောင်စီကိုကူညီရန်ရောက်တယ်လို့ USIP စာရမ်းမှာသုံးသပ်ပါတယ်။ပြည်သူ့ຫນွေဦးတော်လှန်ရေးကိုတိုက်ဖြတ်ချေမှုမှုစစ်ကောင်စီကကြိုးပမ်းရာမှာခိုးကနေကြဆောင်တပ်ဟာအကျိုးအမြတ်ခံစားနေရတာထင်ရှားတယ်လို့ဆိုပါတယ်။ခိုးကကစီနိုနဲ့ဟိုတယ်လုံငန်းမှာရာဇဝတ်မှုအများဆုံးဖြစ်ပွားပါတယ်။2010ကစတဲ့နေဆိုင်ရာဇဝတ်မှု1300ကျော်ကိုတရုတ်တရားရုံးကစစ်ဆေးတယ်လို့ USIP စာရမ်းမှာဖော်ပြပါတယ်။မွေးရေးဆေးမှုလောင်ကစားမှုမောင်းခိုလုပ်မှုပြန်ပေးမှုစတာတွေဟာပေးစောချင်းနဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ကုမ္ပဏီတွေနဲ့ဆက်ဆက်နေတယ်လို့ USIP စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ Long Can Season 10ဆက်တဲ့အပတ်စဉ်မြမရေး30ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့ကျမ်းမာရေးကဏ္ဍကိုလည်းဖေးကြည့်ပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကျမ်းမာအောင်စားတောက်တင်ပုံကိုပြောပြထားပါတယ်။ကျမ်းမာရေးအတွက်အန္တရာယ်ရှိတဲ့အတင်းစားပစ္စည်းတွေအစားမြမနိုင်ငံမှာအလွယ်တကူရတဲ့လက်လက်ဆက်ဆက်အစားတွေကိုပြင်ဆင်စားတောက်တင်တယ်လို့အာဟာရပညာရှင်တွေကဆိုပါတယ်။အာဟာရရှိပြီးတော့ကျမ်းမာရေးညီညွတ်အောင်ဘလူစားတောက်စရာတွေကိုဘလူပြင်ဆင်စားသုံးသင့်ပါသလဲဒီကြောင်းညီရောက်ကော်နောတက်ကတူကနိုင်ငံတကာအစာဟာရဆိုင်ရာပမောက္ခဒေါက်တာခင်မချိုကိုကိုမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမောက္ခဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့ဒီအသေးစားသုံးပစ္စည်းကအန္တရာယ်ရှိတာနဲ့ယောဂါတွေဖြစ်စေနိုင်တာကြောင့်အတက်အနေဆုံးရှောင်ရှင်းဖို့ပြီးခဲ့တဲ့ပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ဆက်မယ်ဘာတွေဘလို့စားတင်တာကိုပြောမှမို့ပါကိုတိကစရှင်းပြကြတယ်ဆင်းလို့
ဒီလောက်အန္တရာယ်ရှိတဲ့ဟာတွေကိုကျမတို့ကဘာဖြစ်လို့စားနေကြလဲဒါဒီအစားတို့စားကြရရှိပါတယ်ကျမတို့တိုင်းပြည်ကအစားတောက်တွေအင်မတန်ပေါ်ပါတယ်အဲ့တော့ဓာရီအစားမဲ့အစားကျမတို့တိုင်းပြည်မှာထွက်တဲ့တကယ်အသားကိုပဲကိုကအသားလုံးလေးစားခြင်းအသားတက်တက်ကိုဝယ်မယ်တန်တန်ပြင်းပြလေးနဲ့ကိုယ့်ရဲ့တမိသားစုစားသုံးနိုင်တဲ့လောက်အသားလုံးလေးတွေလုံးမယ်ကိုယ့်ဘက်ကိုပစုံလုံးလေးတွေတက်တက်ရလုံးမယ်ငားလေးတို့ငားလုံးလေးတွေတက်တက်ရလုံးမယ်ပြီးရင်ကိုကြိုက်တဲ့ဟော့ပေါ့လေးကိုကိုကြိုက်တဲ့ကနကျေအိုးလေးကိုကြာစံခောက်ဆွဲထဲမှာကိုကြိုက်တဲ့ပေါင်မုန့်ထဲမှာညှက်ပြီးတော့စားမယ်ဒါဆိုလို့ရှိရင်အန္တရာယ်ကင်း safety လည်းရှိရဲကိုကအာဟာရတန်ဖိုးကကြတော့အပြည့်ရတယ်အကျိုးတရားမှုတွေကကိုခန္ဓာကိုယ်ကခံစားရတယ်ထွက်လာတဲ့ရလက်ကကြတော့ဒီလိုမှတန်ဖိုးမဖြတ်နိုင်တဲ့ရလက်ကိုကျမတို့ပြည်သူတွေကခံစားရမှာပြောရင်တော့လူတွေကမျက်စိနဲ့လက်တလို့ရှိမှမတွေ့တဲ့အတွက်တိတ်ပြီးတော့လက်တွေ့ကျင့်သုံးဖို့နည်းနည်းအခက်အခဲရှိတယ်။ဒါပေမဲ့တကယ်လုံကြည့်တဲ့အခါမှာကျတော့တကယ်လက်တွေ့ထွက်တယ်ဆိုတာသူတေသနာတွေမကောက်ဘူး။တကယ်လုံကြည့်တဲ့ကျမတို့ patient တွေရှိတယ်။သူတို့တွေဆိုလို့ရှိရင်ကျမတို့ကစစ်တမ်းတွေကောက်ထားတာရှိတယ်။တကယ်လိုက်လုံလိုက်တဲ့အချိန်မှာတကယ်အကျိုးတရားမှုတွေရှိတယ်ဆိုတာကိုဒါတွေ့ရတဲ့အတွက်ကိုပြည်သူတွေဒါမျိုးလေးတွေကိုခင့်မိတဲ့အစားအသောက်ကိုစားလို့ရပါတယ်။ဒါပေမဲ့စားတဲ့ပမာဏကလည်းမဖြစ်မနေအရင်စားရင်လုံးစားရင်တော့မှမိလောက်မှ3လလောက်ကြာမှတစ်ခါစားတာမျိုးလို့6လလောက်ကြာမှတစ်ခါစားတာမျိုးလို့ဒါဆိုရင်ဆဆောကပြောတယ်ဖြစ်မဲ့ယောဂရဲ့အနည်းဆုံး60ရာခိုင်နှုန်းလောက်ဖြစ်ကိုရောကြပြီးသားဖြစ်သွား
ဟုတ်ကဲ့ဆရာမဒီအသင့်လုံအစားတောက်တွေနဲ့အကျင့်ပါနေပြီးတော့ပေါ့နော်ရှောင်ဖို့ခက်နိုင်သူတွေကိုရောဘယ်လိုအကျံပြုချင်လဲ
ဒီအလေးအကျင့်လေးဆိုတာကျမတို့ကဘယ်သူမှအမေမွေးတော့ကဒီကြက်ဝူချောင်းလေးကိုတကိုက်တက်ပြီးမွေးလာတယ်လို့ဆိုတာမရှိပါဘူးငါးလုံးလေးတွေပစုံလုံးလေးတွေဟောက်ပေါ်ထဲထက်တောက်ပြီးမွေးလာတယ်လို့ဆိုတာဒီကဘာမှာဒီတန်းပြီမှာဘာမှမရှိပါဘူးစားကြည့်ရင်စားကြည့်ရင်ဒီလို bad behavior လို့ခေါ်တဲ့အစားတောက်နဲ့ဆိုင်တဲ့အလေးအကျင့်လေးတို့ချင်းနဲ့ဆွေးသွားပြီးတော့ဖြတ်မရတဲ့အလေးအကျင့်ကိုဒါဖြစ်သွားတာဒါကြောင့်မို့လို့ဒါလေးကိုကိုယ့်ကိုယ်ကိုစီကံလုပ်ပြီးတော့ပြန်ပြီးတော့ဒီအလေးအကျင့်လေးကိုကောင်းတဲ့အလေးအကျင့်လေးပြန်လုပ်မယ်ဆိုရင်အင်မတန်မှဟိုလေ့ကျင့်ယူလို့ရတဲ့ပုံမှန် prevention လို့ခေါ်တဲ့ကြိုတင်ကာကွယ်လို့ရတဲ့ကောင်းမွန်တဲ့အစားအသောက်လေ့ကျင့်နည်းစနစ်ကလေးတွေဖြစ်ပါတယ်လို့
ဟုတ်ကဲ့ဆရာမကြီးနောက်ဒီနယ်ကသူတွေအတွက်ရောဘယ်လိုအကျံပြုစီလဲဆရာမ
ကျမကြီးဘုဒ္ဓတာကသိပြီးတော့မပြည့်ဝတဲ့အခါကျတော့ကြိတ်တလောက်စားကြတယ်ဥမာအခုဒီနေ့ခေတ်စားရတယ်ခမင်းလက်ဖက်တုပ်ဆိုပါစို့တော့လက်ဖက်ခမင်းတုပ်မှာလက်ဖက်ဒီကဘာပေါ်မှာမြန်မာပြည်ဒီဥဒီတော်လက်ဖက်ရွက်ကို fermented လုပ်ပြီးတော့ကျမတို့လက်ဖက်ကိုစားကြတယ်အဲ့တော့ဒီလက်ဖက်ဒီကျမကြီးကြီးကောင်းတယ်သူ့မှာဟာရတတ်ပြီးပါတယ်လက်ဖက်ကိုအချင်းဖောက်တဲ့နေရာမှာကျမကြီးတွေညီညွတ်တဲ့ microbes တွေပါတဲ့အတွက်ညီညွတ်တယ်တိုးတော်လည်းပဲဒီနေ့မြန်မာလူမျိုးရဲ့ရှားပြားမှာရှားတွေ့အောင်ချင်းငန်ဆက်ဆိုတာကိုထည့်တယ်အဲ့ဒီချင်းငန်ဆက်ဆိုတာကဒ ဓာတုပိတာဓာတ်ဒီတခွဲထားမှာထုတ်ထားတယ်ဘာနဲ့လုံထားမှမသိတဲ့အချင်းရဲ့အငန်းရဲ့အဆက်ကအဲ့ဒါတွေကိုရောပြီးတော့လူတွေရှာတွေ့အောင်လုပ်ထားတယ်ပြီးလို့ရှိရင်ဒီအဟာရနည်းတဲ့စီနဲ့ရောပြီးတော့ပူးလေးတွေနဲ့ထုတ်ထားတယ်တပူးမှာမြန်မာငွေကျပ်200လောက်ဆိုတော့ကိုကိုမှလျှက်စင်ပြီးတော့မရှိတဲ့ရွာလေးတွေမှာရှိတဲ့လူဝအစားအဲ့ဒီအထုပ်ကလေးကိုဝယ်ပြီးတော့ထမင်းနဲ့နယ်စားလိုက်တယ်အဲ့တော့ဘာဖြစ်သွားလဲဆိုတော့လူခန္ဓာကိုယ်မှာသူကရွာရတဲ့ငါးလေးကိုအကောင်လေးကိုกินလိုက်တယ်စီမရှိတော့ငါးကင်လေးกินလိုက်တယ်အဲ့ဒီငါအာရပြိုရတယ်ဒါပေမဲ့အဲ့ဒီငါးစားရင်ရမယ်တန်တက်တွေဇင်တက်တွေအားလုံးကခုနရောစားလိုက်တယ်ဘာမှအာရမရှိတဲ့200တန်းလက်ဖက်ထုတ်ကြောင်အကုန်လုံးခန္ဓာကိုယ်ကဘလော့ကလုပ်လိုက်တယ်အာရတွေအကုန်လုံးကအကုန်ဆုံးရှုံးသွားတယ်ပြီးရင်နောက်ဆက်တွဲခန္ဓာကိုယ်မှာတန်တက်ချို့တဲ့တွေ့ရနေယောဂါတွေဖြစ်တော့တယ်ဆိုတော့ဒါကဒီနေ့လက်တွေ့ဖြစ်နေတယ်မြန်မာပြည်ရဲ့ကျေးလက်ဒေသမှာခုနအတင်စားသုံးလို့ရတဲ့ပစ္စည်းရောက်သွားပြီးတော့လူတွေမှာစားသုံးမှုတွဲမှနေတာ
ဟုတ်တယ်ဆရာမနောက်ရောဒီနေရောမြို့ပါအတွက်ပေါ့နော်ထပ်အကျဉ်းပြုချင်တာ
နောက်တစ်ခုငပီတောင်းပေါ့အဲ့တော့ငပီတောင်းလည်းထုံကြီးတူစားပဲချူချင်းကဆက်နဲ့လှုပ်ထားတဲ့အတွက်ပတ်စံ200ဆိုတော့ရွာမှာလည်းလူတိုင်းပြေးနိုင်တယ်အဲ့တော့ရန်ကုန်မြို့ပေါ်မှာဆိုလို့ရှိရင်လည်းဒါ community မှာနေကြတဲ့လူတွေအားလုံးကဒီလိုပဲလမ်းထိပ်ကဆိုင်လေးမှာ200တန်းငပီတောင်းတော့200တန်းလက်ဖက်တုပ်ကလေးဝယ်ပြီးခမင်းနဲ့နေစားလိုက်ကြတယ်အဲ့တော့အရန်ကိုကျွန်မရှင်းနာစရာကောင်းပါတယ်အဲ့ဒီတည်းအားရရှိတယ်ကျွန်မတို့တိုင်းပြည်ကထွက်တဲ့ပဲတွေတနေ့တစ်မျိုးစားရင်ရက်တလမှာပဲက30တနည်းတမျိုးစားလို့တော့မကုန်ပါဘူးညီမညီမထွက်တယ်စိုက်တယ်ပဲအမျိုးပေါင်းအဲ့တော့အသားဓာတ်လည်းရမယ်ခုနပြောတဲ့ဗီတာမင်နဲ့ဓာတ်ထုတ်တည်းလည်းရတယ်ပဲလေးလိုသိချာရေစိမ့်မယ်ပြုတ်မယ်သမီးနဲ့စားမယ်ဆိုရင်တော့မှဒါတော်တော်ကျန်းမာရေးနဲ့ညီညွတ်ပါတယ်လို့နော်အဲ့တော့ကျမတို့ရဲ့ဒီစားသုံးပုံဒီစနစ်ကဒါအရန်ကိုမှအရန်ကိုဒါကျမတို့ပြင်ဆင်ဖို့လိုအပ်ပါတယ်ဒါမှကြီးကြီးကျယ်ကျယ်နဲ့ဘယ်နိုင်ငံတင်သွင်းတာအောင်မှကျမတို့ဝယ်စားစရာမလိုပါဘူးကိုတိုင်းကြီးကထွက်တာတွေကအင်မတန်မှပေါ်ပါတယ်ဒါပေမဲ့စားသုံးပုံဒီစနစ်တွေကတော့စနစ်မကျတဲ့အတွက်အခုလိုမျိုး20ရာစုယောဂဇန်းတွေကိုလူတိုင်းကခံစားနေကြရတာပေါ့နော်အဲ့တော့ကျမတို့ကဆင်းရဲလို့ပတ်စံမရှိပတ်စံမရှိလို့ကိုယ့်ရဲ့ပုံမှန် medical check up ကိုမလုပ်နိုင်တဲ့အတွက်ကိုယ်မှာဗာယောဂရှိတယ်ဆိုတာမသိနောက်ဆုံး emergency ဖြစ်တော့မှ ambulance နဲ့တင်ခေါ်လာတော့ကျမတို့ဘလို့မှကုလို့မရတော့အရန်ကိုကျွန်းနေပြီပေါ့နော်ယောဂကဆိုဒါတွေကကျတော့ဒီနေ့မြန်မာပြည်ရဲ့မြို့ပေါ်မှာရောရွာတွေမှာရောဖြစ်နေတဲ့တကယ့်အဓိကပြဿနာကြီးပါ
ဟုတ်ကဲ့ဆရာမအဲ့တော့ဒီပြဿနာအတွက်ရောနောက်ဆုံးဘလို့အကြံပြုဆရာလဲဆရာမအ
ဲ့တော့ဒီပြဿနာကြီးကိုရှင်းဖို့အတွက်ဒါကဘယ်သူနဲ့ဆိုင်လဲဆိုတော့ကျင်းတယောက်ချင်းကအခုကျမပြောနေတယ်မိုးလင်းရနေစပြီမျက်စိနှလုံးပွင့်လာနေစပြီစားတော့မယ်တောက်တော့မယ်ရင်းနှီးချမ်းတစ်ခွက်ကော်ဖီတစ်ခွက်ရွာမှာအစခုနကဒီတထုပ်ကို50လောက်ပဲပေးရတယ်ကော်ဖီ mix တို့ tea mix တို့ဒီလိုလေးပဲချော်တောက်လိုက်တယ်အဲ့ဒီစားရင်းနှီးချမ်းလေးပဲတောက်ပါလားပို့ပြီးချမ်းမရည်နဲ့ညှို့ညွတ်တယ်ဘာမှမရှိရင်ရေတန့်တန့်လေးပဲတောက်ဒီမနက်အာရပြည့်လေးရေရအဲ့တော့ကျမတို့ကအခုဒါကျမ community ပေါ့နော်ဟိုအရန်ဝေးလံခေါင်းပြလာတဲ့ရွာလေးတွေဒီကျမအရောက်သွားတဲ့အချိန်မှာတိုင်းနဲ့ပြည်နယ်14ခုလုံးရဲ့ရွာလေးတွေဆင်းတဲ့အချိန်မှာဒီလိုမျိုးတောက်သုံးစားသုံးနေတဲ့ ready made ကောက်ဆွဲတို့ကြာကန်တို့ခုနပြောတဲ့လက်ဖက်နှက်ထုတ်ငပီတောင်းတို့ခုနကော်ဖီ mix နဲ့ tea mix ဆုံးဓာရီကိုတောက်တော့လေတကယ်ကိုစားသုံးနေကြတဲ့အတွက်ကျမတို့အခုဒါစစ်နိုင်လို့မြန်54တန်းလုံးကိုကျမတို့ဆရာဝန်တွေနဲ့အကုန်လုံးကျမတို့အဖွဲ့တွေဖွဲ့ပြီးဒါရကနုစလုပ်ပေးမယ်ဆိုရင်လေအမလီဒါအသက်အရွယ်မရွေးယောဂတာတကယ်ကိုတွေ့ရမှာအဲ့တော့ကျမကတော့တကယ်ကိုပြည်သူတွေအတွက်အမြဲတမ်းအကောင်းဆုံးကကျမတို့တိတ်ဦးချင်းတယောက်ချင်းလုံးလို့ရတာကအဲ့ဒီကိုယ့်ရဲ့ပါဇက်ထဲကိုထည့်မဲ့အစားရဲ့အတောက်ကဲမှာစီကန်းရှိပါရတဲ့ကိုရှိတဲ့ဝင်ငွေလေးနဲ့လက်တကားမှရှိတဲ့အစားအသောက်ကိုတည်တည်ချာချာလေးစနစ်တကျတတ်နိုင်ရှင်းရှင်းနဲ့အလတ်ဆက်စုံစားနိုင်ခြင်းအကောင်းဆုံးပါပဲလက်လက်ဆက်ဆက်စားနိုင်ပြီးကိုယ်မှာရေခဲတစ်တာမရှိဘူးရေခဲတစ်တာရှိတော့လည်းမီးမရှိဘူးမီးရှိတော့ညာလည်းမီးအားမပြည့်ဘူးအဲ့တော့ဆိုရင်ကျမတို့ကဒီအသင်စားသုံးဖို့လုပ်ထားတဲ့ပစ္စည်းလေးဆိုတာအင်မတန်မှ healthy choices ဆိုပြောတယ်ကျမရဲ့ညီညွတ်အောင်ရွေးချယ်မှုလဲမှာတကယ်ကိုမပါသင့်တဲ့အစားအသောက်တွေဖြစ်ပါတယ်လို့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ပဇင်ကြမာရေကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံတစ်ဝန်းကတိုင်းရင်းသားနယ်စပ်တွေသားတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့ဒီအစီအစဉ်ကိုထိုင်းခြေဆိုင် SCBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဟာခကန့်ကောကာလမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းမြူသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ငားရက်တာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်မှာစစ်ကောင်စီစစ်ကြောင်းကနေဒေသခံတွေကိုအထမ်းတမလမ်းပြအဖြစ်ဖမ်းဆီးခ ုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နိုင်ငံရေးပါတီများအစုအဖွဲ့တို့ပုံမှန်261ကိုပြင်ဆင်ဖို့သဘောတူညီခဲ့ကြတဲ့အကြောင်းတွေကိုတင်ဆက်ပေးသွားမှာပါ။
ကျမကနန်းဟောင်မှရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ဟာခါကန်ကောကားလမ်းမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းမျိုးတာတပ်မတော် CNACDF ဟာခါပူပေါင်းတပ်ဖွဲ့တို့ငားရက်တာတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများခဲ့တယ်လို့ CDF ဘက်ကပြောပါတယ်။မကွေးတိုင်းကန်ကောဘက်ကနေဟာခါမျိုးကိုစီရင်အားဖြင့်တင်းဖို့ချင်းလျင်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ CNACDF ဟာခါချင်းကာကွယ်ရေးပူပေါင်းတပ်ဖွဲ့တို့ဧပြီလ23ရက်နေ့ကစလို့နေ့စဉ်ရက်ဆက်တိုက်ပွဲဖြစ်ပွားလာခဲ့ကြတာမှာစစ်ကောင်စီဘက်က30ထပ်မင်းတေဆုံးခဲ့တယ်လို့ CDF ဟာခါတာဝန်ရှိသူတို့ကပြောပါတယ်။အလားတူဖလန်းဟာခါလမဘောကချွန်ကြုံကျေးရွာမှာလဲဧပြီလ25ရက်နေ့ကစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဟာခါတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီး CDF ဟာခါဘက်ကရဲဘော်2ဦးကြာဆုံးခဲ့ပါတယ်။
ကရင်ပြည်နယ်ကြာရင်စစ်ကြီးတခုနိုင်တိုက်နယ်မှာရှိတဲ့ကျေးရွာတွေမှာဧပြီလ25ရက်နေ့တုန်းကထိုးစစ်ဆင်လာတဲ့စစ်ကောင်စီစစ်ကြောင်းကဥယျာဉ်ခြံလောက်ကိုင်းနေတဲ့ဒေသခံအယောက်30ကျော်ကိုအထံတမအဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဖမ်းဆီးခေါ်ဆောင်သွားတဲ့ဒေသခံတွေထဲမှာအမျိုးသမီးနဲ့ကလေးတွေကိုတော့ပြန်လွတ်ပေးလိုက်ပြီးဂျန်တဲ့အမျိုးသားများစုကိုတော့လက်နက်တွေရိတ်ခါတွေတဲခိုင်းပြီးလမ်းပြအဖြစ်ဆက်လက်ခေါ်ဆောင်သွားတယ်လို့ပြန်လွတ်မြောက်လာသူတွေကပြောပါတယ်ကလေးတခွန်တိုင်းတိုက်နယ်ရဲစခန်းမှာပြီးခဲ့တဲ့ဧပြီလ23ရက်နေ့ကစစ်ကောင်စီပူးပေါင်းတပ်ဖွဲ့နဲ့နယ်မြေခံကေမျိုးတလူမြောက်ရေးတပ်တော် GNL ပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တာတွေကြောင့်ဒေသခံမျိုးတမီတဦးကြီးထိမှန်တေဆုံးပြီးကြာမျိုးသားနှုတ်ဦးလည်းထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်
။ရှမ်းပြည်တောင်ပိုင်းရွာငံမြို့ကစစ်သေးချောင်လူထုနဲ့နေအိမ်မိရှုခံရတဲ့ရွာသားတွေကိုကူညီဖို့အတွက်သွားတဲ့ပရဟိတလူငယ်အဖွဲ့ကစစ်ကောင်စီကိတ်ကခွင့်ပြုချက်မပေးတာကြောင့်နောက်ပြန်လဲကြရပါတယ်။ရွမ်ငါမြို့ပဲရင်တောင်ရွာနဗန်းကြီးရွာတွေကစစ်ဆောင်တွေနဲ့နေအိမ်မိရှုခါရသူတွေကိုကူညီဖို့သွားတဲ့ပရဟိတအဖွဲ့ကအောင်ပန်းရွမ်ငါလမ်းကကျုံးကြီးရွာမှာရှိတဲ့စစ်ကောင်စီရဲ့စစ်စေးရေးဂိတ်ကဖြတ်တန်းခွင့်မပေးတဲ့အပြင်တင်ဆောင်လာတဲ့ဆေးဝါးနဲ့စားတောက်ဖွဲ့ရပစ္စည်းတွေကိုဂိတ်ဆောင်စစ်သားတွေကယူဆောင်သွားခဲ့သေးတယ်လို့ပရဟိတလူငယ်တွေကပြောပါတယ်။ရွမ်ငါ PDF လူငယ်တွေကိုကူညီထောက်ပံ့မှဆိုးလို့ဆိုပြီးတွားခွင့်မပေးတာဖြစ်ကြောင်းစစ်သားတွေကပြောတယ်လို့ဆိုပါတယ်။2008ဖွဲ့စည်းပုံအရဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသပေးထားတဲ့ရွာငံနယ်ဟာဆက်အနာသိမ်းလာပြီးတဲ့နောက်ဒေသခံရွာငံ PDF တွေကပြန်လည်တိုက်ခိုက်လာခဲ့တာကြောင့်အခုဆိုရင်ရွာသား900ကျော်စစ်ဘေးရှောင်နေရပြီးဖမ်းဆီးခံရသူ100နီးပါးနဲ့အကြောင်းမဲ့တပ်ဖြတ်ခံရတဲ့ရွာသား30ကျော်ရှိနေပြီဖြစ်ပါတယ်။
မွန်မြူတားရည်ရညီလာခံကိုမွန်ပြည်နယ်ရေးချောင်းပြားဒေသရှိမွန်ပြည်တိထိန်ချုပ်နယ်မြေမွန်မြူတားပညာရေးဌာနအခြေစိုက်ရာညီစားစခန်းမှာ2022ခုနှစ်မေလ၂ရက်နေ့ကစတင်ပြီး၄ရက်ကြာကျင်းပသွားမယ်လို့ဦးဆောင်ကျင်းပသူတွေထံကသိရပါတယ်။ရေးမြို့မှာကျင်းပခဲ့တဲ့မွန်လူမျိုးအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲ2018နဲ့ရံမြမွန်ပြည်ဖွဲ့စည်းပုံခြေခံဥရေမှုကျန်းကိုစာနမူနာထားပြီးတော့အနာဂတ်အတွက်အဖြေရလကောင်းတစ်ခုထွက်ပေါ်လာဖို့မျှော်လင့်ထားတယ်လို့ညီလာခံကျင်းပရေးကော်မတီဒုတိယအဖွဲ့ကောင်းဆောင်မွန်ပြည်တစ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ပညာလည်းကပြောပါတယ်။ညီလာခံကိုစလဲတွေနေနဲ့မွန်ပြည်တစ်ပါတီ NMSP 30ဦးမွန်ညီညွတ်ရေးပါတီ30ဦးအရက်ဖက်မွန်အဖွဲ့အစည်း45ဦးမွန်တန်ကားတော်အပါ30ဖိတ်ကြားတင်ဖိတ်ကြားထိုက်တဲ့ပညာရှင်ပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေအပါအဝင်စုစုပေါင်းကိုစလဲ250ဦးတို့အပြင်လိလသူတွေပါတက်ရောက်ကြမယ်လို့ဆိုပါတယ်
။ရခိုင်ပြည်နယ်ပုံနာကျွမြို့နယ်ကကျေးရွာတချို့မှာယခုရက်ပိုင်းအတွင်းအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တခုကနေဝင်ရောက်လာတဲ့အတွက်တရက်ခံတွေကစိုးရိမ်နေကြပါတယ်။အင်အား60နီးပါးပါရှိတဲ့စစ်ကောင်စီတပ်ဖွဲ့တခုဟာဧပြီလ26ရက်နေ့ကစပြီးပုံနာကျွမြို့နယ်
ကျေးရွာတချို့မှာအေးအေးတက်ဖွဲ့ဝင်နေရှိရဲဆိုတဲ့တန်တရားနဲ့ဝင်ရောက်သွားလာနေတာကြောင့်စစ်ဆေးမင်းမြန်ခံရမှာကိုစိုးရိမ်တဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှုတွေအပါအဝင်လူငယ်တွေတိတ်ဆောင်နေကြရတယ်လို့ပုံနာကျုံမြို့ခံကိုစောသိန်းကပြောပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီကလူသူလက်နက်အပါအဝင်ရဲခါတွေကိုစုဆောင်းနေတယ်လို့တချို့မြို့နယ်တွေမှာလည်းစစ်ရဲလှုပ်ရှားမှုတွေရှိနေတဲ့အ
အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ကောင်စီကဖွဲ့စည်းထားတဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နိုင်ငံရေးပါတီများအစုဖွဲ့တို့ပုံမှန်261လို့ခေါ်တဲ့သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ကိုအဲ့ဒီပြည်နယ်နဲ့တိုင်းလွတ်တော်ကနေပြီးတော့ရွေးချယ်နိုင်ရေးကိုပြင်ဆင်ဖို့ပြီးခဲ့တဲ့ဧပြီလဇန်ပိုင်း6ရက်နေ့မှာနေပြည်တော်မှာသဘောတူညီခဲ့ကြပါတယ်ဒီအကြောင်းကိုတော့မိကလာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
NSPNC ဥက္ကဋ္ဌဒုတိယဘုတ်ကြောင့်ကြီးရာပြည့်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့ UPDJC နိုင်ငံရေးပါတီများအစုဖွဲ့ရဲ့အလောက်ဖွဲ့ခေါင်းဆောင်ဆိုင်းအိုက်ပေါင်းဦးဆောင်တဲ့အလောက်ဖွဲ့ကိုယ်စားလှယ်တို့တွဲဆောင်ဆွေးနွေးပြီးသဘောတူခဲ့တာလို့ဆိုင်းအိုက်ပေါင်းကဆိုပါတယ်
ဒီကရပုံမှန်261ပေါ့နော်ပုံမှန်261ကိုဒီတက်ဆက်တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ကိုအဲဒီပြည်နယ်နဲ့တိုင်းလွတ်တော်နေပြီးတော့ရွေးဖို့ပေါ့ရွေးပြီးတော့ခံဖို့ရဲ့ရွေးချယ်ပေးပြီးတော့သမရနေပြီးတော့အတူတူပေးဖို့နော်အဲ့ဒါပဲကျွန်တော်တို့ကတစ်ထက်အချက်တစ်ချက်ချက်လိုက်တယ်လေအချက်တစ်ချက်ဆိုတော့ဥမာဖြင့်ဒီပြည်နယ်ပေးတဲ့ပိုင်းတွေပေါ့ဥမာကယားတို့ကရင်တို့ဆိုတာမြို့နယ်ခုနှစ်ခုရှိတယ်လေမြို့နယ်ခုနှစ်ခုဆိုတော့ဒီနယ်လွတ်တော်ကိုယ်စားလှယ်14ယောက်ပဲတက်လာမယ်နော်အဲ့ဒါပြည်နယ်လွတ်တော်ကိုယ်စားလှယ်14ယောက်ပဲတက်လာတယ်ဆိုတော့အဲ့ဒီကတကယ်လို့ဝန်ကြီးချုပ်လုံနိုင်တဲ့အရေးချင်းပြည်ဆောင်တဲ့ပုဂ္ဂိုလ်မပါလာဘူးဆိုလို့ရှိရင်အဲ့ဒီပြည်နယ်မှာရှိတဲ့ပုဂ္ဂိုလ်တွေတည်တခံနေကိုလည်းရွေးချယ်နိုင်ဖို့ဆိုပြီးတော့ချက်တစ်ချက်ထည့်ထားပေးလိုက်တယ်
တိုင်းရင်းသားပါတီများစုကပုံမှန်261ကိုပြင်ဆင်ဖို့ဆန္ဒရှိပေမဲ့ဘယ်လိုပြင်ဆင်ရမှာကိုတဲတဲကွဲကွဲမသိရှိရသေးဘူးလို့မွန်ညင်ညွတ်ရေးပါတီ MUB ဒုဥက္ကဋ္ဌတဲ့နိုင်တလညီကဆိုပါတယ်
။အော်ဒါကတော့ဒီကျွန်တော်တို့တိုင်းပါတီကျွန်တော်မနေ့ကပေါ့နော်အပေါ်မှာ26ကိုဒါပြင်ဖို့ကတော့ပေါ့ဆန္ဒပေါ်တာရှိကြတယ်ပေါ့နော်။ဒါပေမဲ့သူကတော့ဒီရေမိုးတော့ရှိတယ်ပေါ့ဒါပေမဲ့ဘယ်လိုပြင်လဲဆိုတာကတော့ဒါကလည်းရှိသေးပေါ့သူ2008ဖွဲ့စည်းပုံကလည်းပြင်မယ်ဆိုရင်တော့ဒါလွတ်တော်မှာပြင်ရမှာလေ
2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာ26ကိုပြည်တော်စုလွတ်တော်ကဒါပြင်ဆင်ရမှာလို့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
သူဖွဲ့စည်းပုံပြင်ရင်းဆိုတာနိုင်ငံရေးပါတီယူနဲ့အစိုးရနဲ့ဆွေးနွေးလို့ရတဲ့ဟာမဟုတ်ဘူးလွတ်တော်ကပြင်မှရမှာဖွဲ့စည်းပုံအခြေခံဥပဒေကိုကြာရင်လေလက်ရှိအစိုးရပြင်လို့လည်းမရဘူးအရင်အစိုးရပြင်လို့လည်းမရဘူးသူ့ရဲ့ဖွဲ့စည်းပုံပြဋ္ဌာန်းချက်2008အရဆိုရင်လွတ်တော်ကပဲပြင်ရမှာအဲ့တော့အခုက SNSPNC နဲ့နိုင်ငံရေးပါတီအစုအဖွဲ့လောက်ကသဘောတူပါ रे ဆိုတဲ့အချက်ကဟိုအချက်တစ်ခုတော့ဖြစ်သွားတာပေါ့ဖြေတစ်ခုတော့ရသွားတာပေါ့
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ26ရာနိုင်ငံတော်တမရဟာဒေသဆိုင်ရာလွှတ်တော်အမတ်များထဲမှ၎င်းလူလားသူကိုရွေးချယ်ပြီးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ဖြစ်ခန့်အပ်တာဖြစ်ပြီးပြီးခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကလွှတ်တော်မှာပြင်ဆင်ဖို့တမတော်သားများအစိုးတင်သွင်းခဲ့တာကို NLD ကိုယ်စားလှယ်တွေကကောက်ွက်ခဲ့ပါတယ်ရှင်
ဆက်ပြီးတော့မြန်မာနှစ်ဆန်းတရနေ့ဧပြီလ18ရက်နေ့မှာစစ်ကောင်စီကနိုင်ငံတော်မှာရှိနေတဲ့အကျဉ်းချောင်တွေကအကျဉ်းသား1000ကျော်ကိုလွတ်ပေးခဲ့ပါတယ်။အဲ့ဒီအချိန်မှာရခိုင်ပြည်နယ်မှာရှိနေတဲ့အကျဉ်းချောင်တွေကလည်းအကျဉ်းသူအကျဉ်းသားအယောက်40လောက်လွတ်မြောက်လာခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားတစ်ယောက်မှမပါဝင်လာသလိုရခိုင်တပ်တော် AA နဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထောင်ချခံထားတဲ့သူတွေလည်းတယောက်မှမပါလာတဲ့အပေါ်အမြင်သဘောထားတွေကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ဆိုင်ကောင်စီကနိုင်တိုင်းမှာလူသတ်ချက်စာနာမှုအနေနဲ့နိုင်ငံတော်ဝန်မှာရှိတဲ့ကျင်းထောင်တွေကလူပေါင်း1000ကျော်ကိုလွှတ်ပေးခဲ့ရမှာရခိုင်ပြည်မှာကျင်းသား40လွှတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့နိုင်ငံရဲ့ကျင်းသားတွေတယောက်မှလွှတ်မလာတဲ့အပေါ်စိုက်တွေမျိုးကနိုင်ငံရဲ့ကျင်းသားဟောက်တူဖြစ်သူစာရေးဆရာဆရာဝေဟံအောင်ကသူ့အမြင်ကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်။ရုံ
းကျမှာဒိန်းပုဒ်တာတူတာကဝန်ရမ်းနဲ့ဆက်နေပြီးရင်နိုင်ငံရေး
ဆက်ကြည့်တဲ့မှာနိုင်ငံရေးကျင်းသားနိုင်ငံရေးယူကြီးချက်နဲ့ထောင်ချနေတဲ့သူတွေမပါဘူး။အေးအေးနဲ့ဆက်ဆက်ပြီးဖန်တဲ့သူတယောက်မှပေါင်မလာတဲ့အတွက်စိတ်မ
ကျွန်တော်တို့ကတော့ဒီအစစ်အစာတုံးပစ္စည်းတွေကတိကျူတွေကိုအများဆုံးထုတ်ပေးဖို့တောင်းဆိုလိုတယ်။အခုလွှဲမြောက်လာသူအများစုကတော့ရာဇဝဲမှုနဲ့အကျဉ်းချနေသူတွေဖြစ်ပြီးစိုက်တွေအကျဉ်းထောက်ကခြောက်ရောက်၊ဘူးသီးတော်အကျဉ်းထောက်ကနှစ်ဆယ်ရောက်၊ကျောက်ပြူအကျဉ်းထောက်ကခြောက်ရောက်နဲ့သံတွဲအကျဉ်းထောက်ကခြောက်ရောက်ဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေပါမလာတဲ့အပေါ်
မြောက်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဟာဦးထွန်းသာစင်ကသူ့အမြင်ကိုအခုလိုပြောပါတယ်။ဒီနိုင်ငံရေးအကျဉ်းသားတွေပါမလာဘူး။နောက်ပြီးတော့ဒီလေအေအေနဲ့စစ်ဆက်ပြီးတော့ဖားကြီးထားတဲ့စစ်ခွန်ရှင်းနေတော့ပေါ့နော်။အဲ့ဒီအမှုတွေနဲ့ဖွင့်ထားတဲ့လူတွေတရားမှမပါဘူးဆိုတာကနိုင်ငံရေးအရာအားနည်းလေလို့ဒီလိုပဲပြောစီပါတယ်။ဘာဖြစ်လို့လဲဆိုတော့စစ်တောင်စီကအရေးကောက်ွက်လုပ်ခဲ့မယ်
ပြာအဲစုံလုံးပုံမှန်နဲ့ဖန်ဆင်းထားတဲ့သူတွေတော့လောက်ပြရမယ်လို့ထင်ပါတယ်။မင်းကုန်းနဲ့မန္တလေးပါဝင်ရခိုင်ပြည်ကကျင်းထော်အသီးသီးမှာအေးနဲ့ဆက်ဆက်တယ်လို့ဆွေးစီပြီးဖန်ဆင်းခံထားရသူတွေအများအပြားရှိနေပြီးသူတို့လက်မြောက်လာဖို့အတွက်မိသားစုဝင်တွေကမျှော်လင့်နေကြဆဲဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ချင်းပြည်နယ်ဟာခါကန်ကိုကာလာမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းအမျိုးသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့900တာတပ်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့ပါတယ်။ကရင်ပြည်နယ်ကြိုင်းစိတ်ကြီးတခွန်တိုင်းတိုက်နယ်မှာရှိတဲ့ကျေးရွာတွေမှာစစ်ကောင်စီစစ်ကြောင်းကနေဒေသခံအယောက်30ကျော်ကိုအထံသမားလမ်းပြအဖြစ်ဖမ
ပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။သတင်းရှင်ကူနားဆင်ခဲ့ရတာကတော့ပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။သတင်းရှင်နေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုemail ကတစ်ဆင့်ပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ voe ကနေခြားသာပြည်နေညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကမနေ့ April 29ရက်နေ့မှာထောင်ဒဏ်5နှစ်ထပ်မံချမှတ်လိုက်တာဟာလောက်ကျန်ချမှတ်တဲ့စီရင်ချက်ဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်မကောနောကမနေ့ကအထက်လွှတ်တော်မြန်မာပြည်အရေးနဲ့ပတ်သက်လို့ပြောကြားတဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။အကြံဖတ်နှိပ်ကွပ်ပြီးတိုင်းပြည်ကိုနောက်ကျောင်းပြန်ဆွဲနေတဲ့မြန်မာစစ်တပ်ဟာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်ပြင်ထောင်ထဲချီတဲ့မြန်မာလူထုကိုလည်းလွန်ခဲ့တဲ့တနစ်တာအတွင်းဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဆိုပါတယ်။ဒါပြင်တော့ဆန်းစုကြည်ကိုအခုလိုချမှတ်လိုက်တဲ့အပေါ်မှာပြည်သက်နိုင်ငံကပြည်တွင်းရှုတ်ချလိုက်ပြီးတော့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုင်ဖူဒန်အဗ်ဒူလာကလည်းဆိုရင်မိကြောင်ပြောလိုက်ပါတယ်တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာမြန်မာပြည်သူတွေရဲ့သဘောဆန္ဒနဲ့လုံးဝဆန့်ကျင်နေပြီးတော့ဒီမိုကရေစီနည်းလမ်းအရရွေးကောက်တင်မြောက်ထားတဲ့ခေါင်းဆောင်တွေကိုစစ်ကောင်စီကမိမိန်ပြောက်ကွယ်သွားအောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့ပြည်ထောင်စုနိုင်ငံသားရေးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။ဒါပြင်ကုလအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကလည်းတရားဝင်အစိုးရမဟုတ်တဲ့မြန်မာစစ်ကောင်စီကအဓိပ္ပာယ်မရှိတဲ့ပြစ်ဒဏ်တွေချမှတ်နေကြောင်းသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြထားပါတယ်။မြန်မာစစ်ကောင်စီခေါင်းဆောင်နဲ့ရုရှားဖက်ဒရေးရှင်းအဖွဲ့ဝင်တာတာစတန်နိုင်ငံသမ္မတတို့ဒီနေ့တွေ့ဆုံပြီးတော့စွာရင်ကဏ္ဍပူးပေါင်းဆောင်ရွက်ရေးအဓိကသဘောတူခဲ့ကြတယ်လို့စစ်ကောင်စီကဆိုပါတယ်မြန်မာနိုင်ငံကိုပထမဆုံးအချိန်ရောက်လာတဲ့တာတာစတန်သမ္မတရူစချန်မီနီခါနော့အနေနဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့မတွေ့ခင်ယင်းနီးမြုံနယ်မှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးတို့နဲ့တွေ့ပြီးတော့အခုလိုယင်းနီးမြုံနယ်မှုကိစ္စတွေသဘောတူခဲ့တာလို့စစ်ကောင်စီပြောခွင့်ရကဆိုပါတယ်မြန်မာနိုင်ငံကိုမနေ့ကပဲရောက်လာတဲ့တာတာစန်သမရခီးစင်ထဲမှာယင်းနီးမြုံနယ်မှုဝန်ကြီးဦးအောင်နိုင်ဦးအပြင်သက်ဆိုင်ရာတခြားဝန်ကြီးတွေနဲ့ပါတွေ့ဆုံပြီးတော့ရင်းနှီးတဲ့သဘာဝတကွေးချာဖွေထုတ်လို့ရအပြင်ရင်းနှီးချက်ဆက်ယုံပြန်လည်မုံမှန်ဆောက်လို့ရအမြန်စတင်ဖို့ပါသဘောတူစာချုပ်နိုင်ခဲ့တယ်လို့ပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောရေးကိုပြောပါရယ်မြန်မာနိုင်ငံမှာလူသိများတဲ့ရှင်းနေတယောက်ဖြစ်သူတရားလွတ်တော်ရှင်းနေဒေါ်ရွတ်နုအောင်ကို April 29ရက်နေ့ညနေပိုင်းမှာမန္တလေးမြို့မှာအားကြီးခဲ့ပါတယ်ခင်ဗျာဒီညပိုင်းအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအတွက်စီစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ PJ Elliot တို့ဖြစ်ပါတယ် View American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 အထိ line တို့ meter 1925နဲ့30နှစ်တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VO ကိုနားဆင်တဲ့အတွက်လေးကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
American Pidangzu, Washington DC, Mural. Viewing American Tangani, Natana April, Lana Sashi, Jalarini, Nyabai, Himabada, Susan Ego, Mima, Sandor.